ဲ့ရှင်နေပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့လူမောဒနာတရားနာယူပြီးရှေးစေချအများတန်းပေးဝေခြင်းဒီကိစ္စဆောင်ရွက်ရအောင်သာသနာတော်နှစ်2559ခုကောဇာတက္ကတိ1389ခုနှစ်ဒုတိယဝါဆိုလဇန်3ရက်ခရစ်နှစ်2015ခုနှစ်ဇူလိုင်လ19ရက်တနင်္ဂနွေနေ့အာဇာနီနေ့မှာနေ့စဉ်လိုပဲလာရောက်ပြီးတော့မြတ်စွာဘုရားကျောင်းတိုင်မှာကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့82လမ်း18လမ်း18လမ်းကြားမှာနေထိုင်တဲ့တဂါဤဦးသိန်းအောင်ဒဂမာဤဒေါ်ဝင်းစိန်ရွှေစင်မေအထဲဆိုင်အာမန်တဲ့ပိုင်နဲ့အိမ်ဆောက်ပစ္စည်းရောင်းဝယ်ရေးမိသားစုတို့ဖြစ်ပါれမိမိတို့ကြံရည်ကြတဲ့သာသမီများကလွန်ခဲ့သော၅နှစ်ခန့်ကဘဝတစ်ပါးသို့ပြောင်းသွားကွယ်လွန်ခဲ့တဲ့ယေရှုရှင်ဖခင်ကြီးဦးသိန်းအောင်နဲ့လွန်ခဲ့တဲ့၁၀နှစ်ခန့်ကဘဝတစ်ပါးသို့ပြောင်းသွားကွယ်လွန်ခဲ့တဲ့ယေရှုရှင်မိခင်ကြီးဒေါ်ဝင်းစိန်မိဘနှစ်ပါးနဲ့လွန်ခဲ့သော68နှစ်ကကြာဆုံးခဲ့တဲ့အာဇာနီပုဂ္ဂိုလ်အပေါင်းအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးမြတ်စွာဘုရားကျောင်းတိုင်တရင်သုံးနေထိုင်ကြတဲ့တန်ဃာတော်350ကျော်တို့အားအာယုံစွမ်းများဆက်ကပ်လူဒန်းခြင်းတန်ဃာ350ကျော်တို့အားနေစွမ်းများဆက်ကပ်လူဒန်းခြင်းတန်ဃာ350ကျော်တို့အားညနေအခါဖြိုရီဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုသူမရပါမြတ်စွာဘုရားကျောင်းတိုင်နာယကဆရာတော်၅ပါးအနုနာယကဆရာတော်၅ပါးတို့အားတပါးတပါးလျင်သင်္ကန်းချင်းတချင်းစီနဲ့ဝါစုသင်္ကန်းချင်းတချင်းစီနဲ့နဝကမ္မတပါးတပါးအား၂000ကျပ်တန်စီလှူဒန်းကြခြင်းကနဝဇကစာကျ18ပါးတို့အားတပါးတပါးလျင်၂000ကျပ်တန်စီ၂000ကျပ်တန်စီလှူဒန်းကြခြင်းကျန်တဲ့ဇာတင်သားတန်က328ပါးတို့အားတပါးတပါးလင်3000ကျပ်တန်စီ3000ကျပ်တန်စီလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုထိုမှတပါးမြတ်စွာဘုရားမာနယကဆရာတော်ဟာဓမ္မပူဇာအဖြစ်သင်္ကန်းချင်းတစ်ချင်းနဲ့3သိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းမန္တလေးမြို့ဦးရဲထို့ဒေါ်တင်တင်ဆန်းရွှေလင်းယုံအထည်ဆိုင်မိသားစုတို့ကနာယကဆရာတော်၅ပါးနုနာယကဆရာတော်၅ပါးကနဝဇကစာကျဆရာတော်18ပါးတို့အားတပါးလျင်တပတ်တထဲစီဆက်ပြာမွေတခဲစီနဲ့မာနာယကဆရာတော်အားလည်းပဲတပတ်တထဲမွေဆက်ပြာကဲလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်အဲ့တော့ယနေ့ကလွန်ခဲ့တဲ့68နှစ်ခန့်ကအာဇာနီတွေကြာဆုံးတဲ့အာဇာနီနေ့ဖြစ်တယ်။အဲ့ဒီအာဇာနီများနဲ့တကဝမိမိတို့ရဲ့ယေရှုရှင်ဖခင်ကြီးဦးသိန်းအောင်ယေရှုရှင်မိခင်ကြီးဒေါ်ဝင်းစိန်တို့အားရှင်နေပြုလုပ်တဲ့ကုသိုလ်ဖို့ကိုမြတ်တမ်းပေးဝေးပြီးတော့အထူးယေရှုဆက်တဲ့အနေနဲ့ကုသိုလ်ကောင်းမှုလာရောက်ပြီးတော့ပြုလုပ်အားထုတ်ကြတယ်။အဲ့တော့ဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့ဘုန်းကြီးဟောနေတဲ့တရားရဲ့အဆက်ပဲပေါ့မြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်နည်းအပိုင်းနှစ်ကိုဟောပေးမယ်အဲ့တော့ဒီအဓိပ္ပာယ်ကိုလည်းနည်းနည်းလေးပြန်ပြီးတော့အချင်းချုပ်ပြောရင်မြတ်ဗုဒ္ဓသာသနာဆိုတာဖျားရှင်ရဲ့အဆုံးအမကိုပြောတာအဲ့တော့ဖျားရှင်ရဲ့အဆုံးအမသာသနာမှာဘယ်လိုနေထိုင်မလဲပျော်ရွှင်ချမ်းမြေ့စွာနေထိုင်နည်းတဲ့ပျော်ရွှင်ချမ်းမြေ့စွာနေထိုင်နည်းဆိုတာယဟန်တော်တွေကလည်းပဲဖះရှင်ရဲ့သို့ဆုံးမဩဝါဒဝီနည်းတရားနဲ့အညီပရိယပฏิပတ်သာသနာအလုပ်လုပ်ရတာပျော်ပျော်ရွှင်ရွှင်နဲ့ပါရမီကုသိုလ်တွေကိုစီပူမယ်ဒါဆိုရင်ဒီကျင့်စဉ်တွေကိုကျင့်ဒီလိုဆိုလိုရင်ဖြစ်တယ်အမျိုးသားမျိုးသမီးတွေလည်းပဲမြတ်ဗုဒ္ဓသာသနာလို့ခေါ်တဲ့ဖះရှင်ရဲ့အဆုံးအမပေါင်တွင်းမှာကိုကျင့်တရားကောင်းမွန်စွာနဲ့နေထိုင်ခြင်းပါတယ် ပါရမီကုသိုလ်တွေတမထဝိပဿနာကုသိုလ်တရားတွေကိုပျော်ရွှင်ချမ်းမြေ့စွာနဲ့စာရိတ္တတရားမပြတ်စည်းဘဲနဲ့ပျော်ရွှင်ချမ်းမြေ့စွာနဲ့နေထိုင်ခြင်းပါတယ်ဆိုရင်ဒီကျင့်စဉ်တွေကိုပဲကျင့်ရမှာအဲ့ဒီကျင့်စဉ်တရား၄ပါးကိုအရိယဝန္တာတရားလို့ဒီလိုခေါ်ရတယ်အရိယဝန္တာတရားကျင့်စဉ်၄ပါးဆိုတာဖျားစားတဲ့သူတော်ကောင်းတွေရဲ့အဆက်အနွယ်ကျင့်စဉ်တရားဒီလိုအဓိပ္ပာယ်ရတယ်ပြာစားတဲ့သူတို့ကောင်းတွေကဒီလမ်းစဉ်ပေါ်ကနေပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့အတွက်ဥတည်ပြီးတော့ကြွတော်မူကြတယ်။မိမိတို့အနေနဲ့လည်းပဲတန်ခါပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်လူအမျိုးသားမျိုးသမီးပဲဖြစ်ဖြစ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းပါတယ်ဆိုရင်ဩကာသကရောကျိုးနဲ့ဆူတောင်းယုံနဲ့မပြီးပါဘူးဒီလမ်းစဉ်ပေါ်မှာရောက်အောင်ကြိုးစားရမယ်ဒီလမ်းစဉ်လေးရဲ့ဟာရှေးဖျားရှင်တွေလည်းမပယ်စွန့်ခဲ့ရှေးဖျားရှင်တွေလည်းမျက်မျက်နှုံနှုံကျင့်သုံးသွားခဲ့တဲ့အကြောင်းဖျားရှင်ဟောခဲ့တယ်။ယခုဘုန်းကြီးတို့ဂေါတမဖျားရှင်လက်ထက်မှာလည်းပဲရှင်သာရိပုတ္တရာစတဲ့သူတော်ကောင်းတွေဒီကျင့်စဉ်လေးပါးကိုမျက်မျက်နှုံနှုံပဲကျင့်သုံးသွားတယ်ဘယ်တော့မှမပြစ်ပယ်ခဲ့ဘူး။နောင်နာကပွင့်တော်မူမဲ့အရိမတ္တရာစတဲ့ဖျားရှင်တွေလည်းသူတို့လည်းပဲဒီဖျားရှင်တွေလည်းပဲသူတော်ကောင်းတွေလည်းပဲဒီကျင့်စဉ်၄ပါးကိုမျက်နှာစွာကျင့်သုံးပြီးတော့သွားမယ်ဘယ်တော့မှမစွန့်ပယ်ဘူးဒီလိုအဓိပ္ပာယ်မျိုးနဲ့မြတ်စွာဘုရားဟောခဲ့တာကဲဒီကျင့်စဉ်၄ပါးကိုဘုန်းကြီးကဟောပေးမယ်ဒါလေးကိုမြန်မာပြန်လေးအရင်ဆိုလေးအောင်အာလုံလောက်ချီပြီးတော့လိုက်ဆိုအာလုံလောက်ချီလိုက်ကျင့်စဉ်၄ပါးထူးခြားချက်ဘာမှမပေါ့နံပါတ်၁ကအဝတ်အစားနဲ့ပတ်သက်တဲ့ကျင့်စဉ်နံပါတ်2ကအစားအသောက်နဲ့ပတ်သက်တဲ့ကျင့်စဉ်နံပါတ်3ကတိုက်တာအသုံးဆောင်နဲ့ပတ်သက်တဲ့ကျင့်စဉ်နံပါတ်4ကဘာဝနာတစ်မျိုးမျိုးပွားများပါဆိုတဲ့ကျင့်စဉ်ဒီ4ကျင့်စဉ်4ပါးနဲ့ပြည့်စုံရမယ်ကဲအားလုံးဆိုကြည့်လိုက်မိမိရရှိထားတော်မိမိနဲ့တင်လျော်တော်အဝအစားဖြင့်ရောင်ရဲကြေနဲ့လွယ်ခြင်းဒါနံပါတ်1ကျင့်စဉ်နံပါတ်2ကဆိုလိုက်မိမိရရှိထားတော်မိမိနဲ့တင်လျော်တော်အစာတောက်ဖြင့်ရောင်ရဲကြေနဲ့လွယ်ခြင်းမိမိရရှိထားတော်မိမိနဲ့တင်လျော်တော်တိုက်တာအသုံးအဆောင်ဖြင့်ရောင်ရဲကြေနဲ့လွယ်ခြင်းအဲ့တော့နံပါတ်1ကအဝတ်အစားနံပါတ်2ကအစာတောက်နံပါတ်3ကတိုက်တာအသုံးဆောင်ဒါတွေနဲ့ပတ်သက်လာရင်ကိုယ့်ရဲ့ဒနာအင်အားကိုယ့်ရဲ့ယဉ်ကျေးမှုကိုယ့်ရဲ့ကျန်းမာရေးဒါနဲ့တင့်လျော်တာနေနဲ့ရောင်ရဲကြေနဲ့လွယ်ပါတဲ့နောက်ဆုံးချက်ကဆိုလိုက်ဘာဝနာတစ်မျိုးမျိုး၌ပျော်မွေ့၍နေခြင်းဘာဝနာတစ်မျိုးမျိုး၌ပျော်မွေ့၍နေခြင်းဤဂုံဤလေးရက်နှင့်ပြည့်စုံသောယဟန်တာမဏေသည်ဤဂုံဤလေးရက်နှင့်ပြေဆုံးသောမြို့သားမြို့သမီးသည်မြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေစွာနေနိုင်ပေ၏လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်2600နီးပါးတုန်းကမြတ်စွာဘုရားကယဟန်တော်ဒီကိုဒီကဟောတော်မူခဲ့တာငါဘုရားသာသနာမှာပရိယပฏิပတ်သမထဝိပဿနာကုသိုလ်တရားတွေနဲ့ပျော်ပျော်ကြီးနေခြင်းပါတယ်ဘယ်တော့မှမပြင်းခြင်းပါဘူးဘယ်တော့မှမငြင်းငွေ့ခြင်းပါဘူးဆိုရင်ဒီကျင့်စဉ်တရားကိုကျင့်ကြဒီကျင့်စဉ်၄ပါးနဲ့ပြည့်စုံမယ်ဆိုရင်ငါဖျားအာမခံတယ်ဒီလိုရဲရဲတောက်တောက်အာမခံတော်မူခဲ့တာအဲ့တော့ယဟန်တော်ဒီကိုဟောပြီမဲ့တရားဒဂမတွေလည်းပဲဒီကျင့်စဉ်၄ပါးကိုကျင့်ကျင့်ကြည့်ကျင့်လို့ရှိရင်ဘာဖြစ်မလဲကိုကိုတိုင်းရောကိုမျိုးဆက်ကိုတူတူမကိုမျိုးဆက်တည်းရောဖျားရှင်ရဲ့အဆုံးအမသာသနာအောက်မှာကိုကျင်တရားကောင်းမွန်စွာနဲ့ ပြော ပြော ရွှင် ရွှင် ကုသ ပါရမီ နဲ့ နေ နိုင် တယ် ဒီလို တိပ္ပိ မျိုး ပြော တာ ဘုရား ရှင် အာမ ခံ ခဲ့ တာ ပြောင်း ပြန် ပြန် လိုက် အဝတ်စား နဲ့ ပတ်သက် လို့ မယောင် ရဲ နိုင် ဘူး အစာ တောင် နဲ့ ပတ်သက် လို့ ဘုဆု ပတ်ဆက် နိုင် တယ် တိုက်တာ သုံး ဆောင် နဲ့ ပတ်သက် လို့ လောဘ တကြီး ဖြစ် တယ် ဘာဝနာ နှလုံး သွင်း မှု လုံးဝ မရှိ ဘူး ဒါဆို ရင် မြတ်စွာ ဘုရား ကရှင်ဟန်တာမဏိဖြစ်ဖြစ်တိလရှင်ဖြစ်ဖြစ်သာသနာပုံမှာပျော်မယ်ဒီလိုမမိတ်ပါဘူးအဲ့တော့ပျော်လည်းပဲကောင်းသောပျော်ခြင်းတော့ဖြစ်ဖို့မလွယ်ပါဘူးတက္ကရာဓမ္မတွေမျိုးဆက်တွေလည်းပဲကိုမျိုးဆက်နဲ့တကွာတက္ကရာဓမ္မတွေလည်းပဲဒီလေးချက်နဲ့မပြည့်စုံဘူးဆိုရင်ဘုရားရှင်အဆုံးအမဝချိုးပေါင်းပြီးတော့မကောင်းတဲ့ကိုခြင်းတရားတွေနဲ့ပျော်မွေးပြီးတော့သူတို့ဘဝသူတို့နောက်ဆုံးနောင်တတရားတ အဲ့တော့ခေါင်းကြီးတို့ယနေ့ခေတ်မြတ်စွာဘုရားကလူမခံစေခြင်းမူရာသမြနဲ့ရောင်ရဲစေခြင်းနဲ့လှူလာတာတောင်မှကိုယ်မှမလိုအပ်လူမခံပါနဲ့စာပေရဒီလိုဆိုတယ်ယနေ့ခေတ်ယဟန်တော်ပိုင်းကြည်လိုက်လူခံလိုက်တာမလိုအပ်ဘဲနဲ့လူခံမြတ်စွာဘုရားမကြိုက်တဲ့လူတွေလုံနေတော့ဘုရားရှင်အဆုံးအမတွေကြိုးပြက်ကုန်တော့ဘုရားရှင်ရဲ့အဆုံးအမသာသနာအရေးအဝါတအောင်မှာမပြောနိုင်တော့ဘူးဒီတော့ပြင်ပမှာဘုရားရှင်ရဲ့အဆုံးအမပြင်ပမှာပြောတယ်လို့လူနဲ့နောက်ဆုံးတော့နောင်တတရားတွေနဲ့အဆုံးသက်ပြီးလူဘဝရောက်ကြဒါမျိုးတွေဖြစ်တတ်တာပေါ့ဘုန်းကြီးတို့တရားဒဂမတွေလည်းပဲဒီတိုင်းပဲအဝတ်စားဝတ်ကြောင်းပြုပြီးတော့ကိုယ်ဝင်ငွေနဲ့ကိုယ်ယဉ်ကျေးမှုနဲ့မတင်လျော့တဲ့အဝတ်စားတွေမမမမတနေ့တစ်မျိုးမယိုးအောင်ပေါ်နေတဲ့ဒီဇိုင်းဆန်တွေဒီနောက်လိုက်နေဘယ်တော့မှဆုံးမမဝင်ငွေမြန်းမရှိဘူးဆိုရင်အဝတ်စားအတွက်ငွေရှာတယ်ငွေရှာရင်းနဲ့ဘဝတွေမှာညင်နွမ်းလို့ပျက်စီးလို့ဒါမျိုးတွေဖြစ်သွားနိုင်တယ်။ဒါကြောင့်မြတ်စွာဘုရားကဒီလေးချက်နဲ့ပြည့်စုံအောင်ကြိုးစားဘာဝနာတစ်မျိုးမျိုးဆိုတာလေယဟန်တော်တွေအနေနဲ့စာပေနဲ့မွေလျော်ရင်ဖရာကြောင့်တရားကြောင့်တန်ခါကြောင့်တွေလေးလာနေဒါဘာဝနာတစ်မျိုးမျိုးဖြစ်တဲ့အကြောင်းဒါဘုန်းကြီးဟောခဲ့ပြီ။တရားဓမ္မတွေဆိုလို့ရှိရင်လုပ်ငန်းလုပ်တဲ့နေရာမေတ္တာတရားလေးယဉ်ဤမြုပ်နှံပြီးတော့အယောင်ဝဲလို့ဒါဆိုရင်ဘာဝနာထဲမှာနစ်မြုပ်ပြီးသားဖြစ်သွားတယ်။ခုဘုန်းကြီးဒုတိယပိုင်းအနေနဲ့ဘာဟောခြင်းလဲဆိုတော့ခုသခိုင်းမြို့ကျင်းပနေတဲ့ခုဇူလိုင်လ26 29 28မှာကျင်းပမှာကသခိုင်းမြို့တီနန်းတီ1900ပြည့်တဲ့ဘုန်းကြီးတို့သခိုင်းမြို့တီခဲ့တာကမြန်မာတက်ကရက်689နှစ်မှာတီခဲ့တာခု1389ခုနှစ်ဆိုတော့မြို့တီနန်းတီဟာနှစ်ပေါင်း900ရှိသွားခဲ့ပြီ။အဲ့တော့ဒီနှစ်နဲ့လည်းပဲတိုက်ဆိုင်နေတော့ဘုန်းကြီးကဒီတရားကိုဒီစကိုင်းမြို့မှာဖြစ်ပျက်သွားတဲ့ဆွဲမက်ဖွဲရာကောင်းတဲ့တမိုင်းကွက်လေးတစ်ခုနဲ့ဘုန်းကြီးပြန်ပြီးတော့ပြောပြပေးမယ်ပေါ့။ဖြစ်ပျက်သွားတာကလွန်ခဲ့တဲ့နှစ်ပေါင်း389ခုနှစ်လောက်ကဖြစ်ပျက်သွားတဲ့အကြောင်းအရာလေးကိုပြောပြတယ်အဲ့တော့အဲ့ဒီခေအဲ့ဒီခါတုန်းကဆရာတော်တွေဘလူကျင့်သုံးနေထိုင်သွားကြလေခုနကမြတ်စွာဘုရားမြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်သည်ဒီကျင့်စဉ်၄ပါးနဲ့ဘလောက်ညီညွတ်စွာနေထိုင်သွားတော်မူကြလေဒါလေးကိုလည်းပဲလေးလာတွေ့ရှိရမယ်အဲ့တော့ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်း389နှစ်ခန့်တုန်းကဟောဒီသခိုင်းမြို့အနီးရအင်းဝမှာတာလွန်မင်းတရားကြီးထိနံအုပ်ချုပ်မင်းလုပ်ခဲ့တယ်။အဲ့တော့တာလွန်မင်းတရားကြီးထိနံအုပ်ချုပ်မင်းလုပ်ခဲ့ပြီးတော့တာလွန်မင်းတရားကြီးအမျက်တနိုးစီကကူးကွယ်ခဲ့တဲ့တန်ခရရနာဆရာတော်ဆိုတာတောင်ဖီလာဆရာတော်ရှင်မုဏိန္ဒာကောတာတဲ့။တောင်ဖီလာကျောင်းဆိုတာယခုချိန်ထိရှိနေပါသေးတယ်။အဲ့တော့တောင်ဖီလာဆရာတော်ရှင်မုဏိန္ဒာကောတာဒီဆရာတော်ကိုတာလွန်မင်းတရားကြီးကဒီအင်မတန်မှမျက်နိုးတယ်စီကရိုးကျိုးကိုးကွယ်တယ်ဒီချိန်လေးကိုမှန်းကြည့်လိုက်တာလွန်မင်းတရားကြီးဆိုတာအခြားမဟုတ်ဘူးခုဘုန်းကြီးတို့ကောင်းမှုတော်ဇေဒီကြီးရဲ့ဒါယကာပဲကောင်းမှုတော်ဇေဒီကြီးကိုတီထောင်တီသွားတာပူဇော်သွားခဲ့တာတာလွန်မင်းတရားကြီးပဲတာလွန်မင်းတရားကြီးကဘုန်းကြီးတို့မြန်မာတက္ကသိုလ်946ခုနှစ်မှာမွေးဖွားတယ်တဲ့ဒါပေမဲ့လို့တတ်တော်69နှစ်လောက်မှာနေရွာဆန်းသွားခဲ့တယ်။ တကယ်အပြင်1069နှစ်လောက်မှာနေယွာဆန်သွားခဲ့တော့တတ္တဝါ69နှစ်တည်းရောက်ခါစားပေါ့အဲ့ဒီကောင်းမှုတော်ဖရာကြီးရဲ့အဲ့ဒီအချိန်မှာ ซีรีส์ปုံစံဟာအင်မတန်မှထူးခြားနေတယ်တီဟိုကပုံစံကိုယူပြီးတော့တဲတော်မူခဲ့တာအဲ့ဒီသာလွန်မင်းတရားကြီးရဲ့လက်ထက်မှာဘုန်းကြီးတို့ဖြစ်ပျက်ခဲ့တဲ့ဇလံလေးကိုဘုန်းကြီးကပြောပြပေးမယ်တော့သာလွန်မင်းတရားကြီးနဲ့ပတ်သက်လို့ထူးခြားချက်တွေတော်တော်တွေ့ရသေးတယ်ဘာလဲဆိုတော့ဆရာတော်တန်ဃာတော်တွေကိုယိုကျိုစီကတ်ကိုကိုွယ်တယ်တိုင်းပြည်ကိုလည်းပဲသူက ကြည်ပွားတိုးတက်အောင်လုပ်တယ်သူလက်ထက်မှာလူဦးရေတွေနေပါနေတာတွေ့တော့အိမ်တောင်ပြန်နေတဲ့အမျိုးသမီးတွေအမျိုးသားတွေစသည်တို့အိမ်တောင်ရက်သားတွေခြာပေးဖို့စီမံကိန်းတွေခြာပြီးတော့လူဦးရေတိုးတက်အောင်ဆောင်ရွက်ခဲ့တာတာလုံမင်းတရားကြီးလက်ထက်နောက်တစ်ခုကတိုင်းသူပြည်သားတွေကိုကြည်ပွားတိုးတက်အောင်ဆောင်ရွက်တဲ့အပြင်တာလုံမင်းတရားကြီးကဘာလုပ်ခဲ့လဲဆိုတော့ချိုးချံချွေတားရေးတဲ့ဒီခေတ်နဲ့တော့တိတ် ရသည်မြတင်ငန်းနဲ့ရောင်ရဲကြည်နဲ့ပါတက္ကရာမတွေတန်အလှမခံပါနဲ့ပန်တကူတင်ငန်းနဲ့နေပါအလုံးလုံးနိုင်ဖို့အဓိကကျမ်းမာရေးကောင်းဖို့အဓိကအစာတောင်းတဲ့ပတ်သက်လို့မြတ်စွာဘုရားကရသည်မြတ်နဲ့ကျမ်းမာရေးနဲ့တင့်လျော့တဲ့အစာတောင်းလေးနဲ့ရောင်ရဲကြည်နဲ့လွယ်ပါသာသနာအလုံးလုံးနိုင်ဖို့အဓိကဆာလောင်ကြီးယောဂကင်းပြောက်ဖို့အဓိကတိုက်တာသုံးဆောင်နဲ့ပတ်သက်လို့မြတ်စွာဘုရားကမိုးလုံးလေးလုံးနေနိုင်ရင်ကျမ်းမာရေးကောင်းအောင်နေနိုင်ရင်တော်ပြီဒါနဲ့ရောင်ရဲကြည်နဲ့လွယ်မြတ်စွာဘုရားကဒါမျိုးမင်းခဲ့တာခုလဲသာလောင်မင်းတရားကြီးကတော်တော်ကြီးကိုစိစက်သေးကြတဲ့မင်းတရားကြီးဘလောက်ထိသေးကြတော့ဆိုတော့တခါမှဟောဒီစကိုင်းမြို့ရဲ့အရှိတ်ဘက်မှာလှဲ့လေတိုင်ကန်လှဲ့လေတော့ဆင်းရဲသူမတယောက်လမ်းပေါ်မှာထမင်းကြီးတွေငှဲ့နေတာတွေ့တော့မူရတယ်။ဒီတော့တာလွန်မင်းတရားကြီးကဆုံးမဦးမပဲ။ဒီလိုတွေ့ပြီးတော့ချွေတာကြီးတရားကိုဟောတော့တာပဲ။မြတ်စွာဘုရားနှစ်သက်တော်မူတဲ့ရောင်ရဲကျင်နဲ့လွယ်တဲ့အလဟတ္တမချုံတီးတဲ့တရားကိုဟောတော့တာပဲ။အဲ့တော့ဒီထမင်းကြီးတွေကိုတဲ့ကိုယ့်ရဲ့ตาမြေသူတို့ကိုတိုက်ကျွေးဖို့မတင်ဘူးလား။ဒါမျိုးဆုံးမတာငင်မြင်ငယ်တွေကိုမတိုက်ကျွေးရင်လည်းပဲအိမ်မှာမွေးထားတဲ့ခွေးတွေဝက်တွေကိုတိုက်ကျွေးရင်မကောင်းဘူးလားခုတော့လမ်းပေါ်မှာငှဲ့ချအလဟသက်ဖြုံတီးတယ်ဆိုပြီးတော့တာလွန်မင်းတရားကြီးကအဲ့ဒီစကိုင်းမျိုးရဲ့အရှိတ်ကကြောက်ဆက်ရွာဆိုတဲ့ရွာမှာနေထိုင်တဲ့ဆင်းရဲသူမတစ်ယောက်ကိုဆုံးမအကျိုးကြောင်းပြောပြီးတော့ကြိမ်တန်းဆဲချက်ပေးခဲ့တယ်တမိုင်းမှာဒါလေးတွားတွေ့ရကြိမ်တန်းဆဲချက်ပေးပြီးတော့တနာဆောင်လျှောက်ချီးမြှောက်တော်အဖြစ်ငွေ30ထုတ်ပေးခိုင်းလိုက်တယ်ဘဝမှာယင်းဒီစာသုံးဖို့အဲ့တော့ကရုဏာနဲ့လည်းပြည့်စုံတယ်အကြောင်းကျိုးစီလျောင်းလည်းပြောဆိုဆုံးမတတ်တယ်ဒါဟာဘုန်းကြီးတို့ဖျားရှင်ရဲ့မူဝါဒရှင်ပြန်ဖြစ်ပေမဲ့ရှိသည်မသုံးမဲဖြုံးမဲဒါမျိုးတွေမလုပ်ဘူးအကျိုးရှိရှိသုံးစီခြင်းတာသူ့ရဲ့ပြည်သူပြည်သားတွေကိုအကျိုးရှိရှိဗန္တာငွေတွေကိုသုံးစီခြင်းတယ်ဒါတာလုံမင်းတရားကြီးရဲ့စိတ်တဲ့ခုနတောင်ပီလာဆရာတော်ကိုကိုယ်ွယ်ခဲ့တဲ့ကောင်းမှုတော်စီတီကိုတီးခဲ့တဲ့တာလုံမင်းတရားကြီးရဲ့စိတ်တဲ့ဟာကို့ပေါ်နေတာပဲဒါမျိုးမလုပ်ပါဘူးတချို့ဆိုရင်ဘုန်းကြီးတို့မိသားစုလေး4-5ယောက်စားတော့ဆိုင်ကြီးတွေဂျပန်စားတော့ဆိုင်ပြင်သစ်စားတော့ဆိုင်စသည်ဖြင့်စားတော့ဆိုင်ကြီးတွေသွားထိုင်ပြီးတော့စကားဆက်တဲ့ကရှောက်ကြတယ်ဒီပြီးတော့သူ4-5ယောက်လေးသွားစားတာဗျာတသိန်းနဲ့9,000ရှင်ခဲ့ရတယ်သိန်းနှမျိုးစရာကောင်းတာပေါ့မြတ်စွာဘုရားကအစာတောက်စားတာဟာပါလေအစာတောက်စားတာဟာဆာလောင်ကြီးယောဂါကင်းဖို့အလုံလုံနိုင်ဖို့စာသင်စာချလုံနိုင်ဖို့တရားဟောတရားပြလုံနိုင်ဖို့သာသနာအတွင်းရှိအောင်ဆောင်ရွက်နိုင်ဖို့စားတယ်အသားရည်လှပဖို့စားတာမဟုတ်ဘူးနောက်ပြီးတော့အသားရည်တွေပြည့်ဖြိုးလောင်စားတာမဟုတ်ဒီလိုဆင်ခြင်ပါနောက်ပြီးတော့ကြွားဖို့ဝါဖို့ငါတို့ကဘယ်ဟိုတယ်ဘယ်စားတောက်ဆိုင်ကြီးကိုဘယ်လိုစားခဲ့တာကြွားဖို့ဝါဖို့စားတာမဟုတ်အလုံးလုံးနိုင်အောင်စားတာမြတ်စွာဘုရားရဲ့ရည်ရွယ်ချက်ကဒီတိုင်း ဲ့တော့ခုလည်းပဲတာလွန်မင်းတရားကြီးကတိုင်းသူပြည်သားတွေကိုဘုရားရှင်ရဲ့ဝါဒဘုရားရှင်ရဲ့အဆုံးအမကျင့်နှံ့စေခြင်းတဲ့အတွက်အဲ့ဒီစကိုင်းမြို့ရဲ့ရှေ့ဘက်ကြောက်ဆက်ရွာမှာနေထိုင်တဲ့ဆင်းရဲသူမကိုကျိန်တန်ဆဲချက်ပေးပြီးတော့နောက်ဆုံးတော့တနာသောအားဖြင့်စုငွေအနေနဲ့လုတ်ကိုင်းစားတောက်ဖို့ရင်းနှီးမြုပ်နှံဖို့အတွက်ငွေ30ပေးပြီးတော့ချီမြှောက်ခဲ့တာအဲ့တော့ကောင်းမှုတော်စီတီကိုတည်ခဲ့တယ်ဆိုကြရတာလွန်မင်းတရားရဲ့စိတ်နေစိတ်ထားသာသနာတော်ပေါ်မှာကြီးညိုမှုဒါတွေကမှန်းကြည့်လို့ရတယ်အဲ့ဒီမင်းတရားကြီးလက်ထက်မှာဖြစ်ခဲ့တဲ့ဇလံကိုဘုန်းကြီးကပြောမှာနောက်တစ်ခါတာလွန်မင်းတရားကြီးစိတ်တဲ့ပေါ်လွင်တာလေးတစ်ခုရှိသေးတယ်ဘာလဲဆိုတော့လူရင်းလူဖျားအခွဲချားပဲနဲ့အုတ်ချုပ်တဲ့ပုံလေးတနေ့တော့သမီးတော်တစ်ပါးကဘုန်းကြီးတို့အင်မတန်ကောင်းတဲ့ခါတာဆိုတဲ့ပိဿာလေးကိုဝို့ပြီးတော့နန်းထွေးနေရနန်းတော်ကတိုင်တတိုင်ကိုမှီပြီးတော့ထိုင်နေတာတာလုံးမင်းတရားကြီးကသွားတွေ့တယ်သွားတွေ့တော့သမီးတော်ကိုပြိတ္တကြားထဲမှာပဲအကြောင်းကျိုးပြပြီးတော့ဆုံးမတယ်ဆင်းရဲသူဆင်းရဲသားတွေထံကရတဲ့အခွန်ငွေနဲ့သုံးပြုပြီးတော့လှုပ်ထားတဲ့ဒီအဝတ်စားတွေကိုတဲ့ဒီလိုပစ္စလက်ကမဝတ်သင့်ပါဘူးဒါမျိုးဆုံးမှာခုဟာကရှင်ဘင်းရဲ့သမီးတော်သူဝင့်နေတဲ့အဝတ်စားကကိုယ့်ရဲ့ဝင်ငွေနဲ့ရတဲ့အဝတ်စားမဟုတ်ဆင်းရဲသူဆင်းရဲသားတန်သူပြည်သားတွေကအခွန်တော်ငွေတွေဆက်တာအဲ့ဒီခွန်တော်ငွေတွေနဲ့လှုပ်ထားတဲ့ဝယ်ထားတဲ့အဝတ်စားဒါကိုပစ္စလက်ကကြီး300ကောင်းလားဆိုပြီးတော့တာလွန်မင်းတရားရဲ့သမီးတော်ကိုပရိသတ်ကြားထဲမှာပဲပြင်းပြင်းထန်ထန်ကိုပဲပြစ်တင်ပြီးတော့ဆုံးမတော်မူတယ်။ပြီးတော့သမီးတော်ပေါ်စိတ်နာလုံလုံသုံးရက်လုံလုံသမီးတော်နဲ့စကားမပြောပဲနေတယ်တဲ့။ဒါတာလွန်မင်းတရားကြီးရဲ့ကြောသားရင်သားမခွဲခြားပဲနဲ့အာကိတ္တယာကင်းရှင်းစွာနဲ့နိုင်ငံပေါ်မှာအုပ်ချုပ်ဖို့ဒါလေးတွေကဘုန်းကြီးတို့အင်မတန်မှသူတော်ကောင်းမင်းပီတာတဲ့။ကတိတော်အဲ့ဒီတာလွန်မင်းတရားကိုယ်ကိုယ်စီကတဲ့တောင်ဖီလာဆရာတော်ဆိုတာမှန်ကြည့်ဘလောက်ကြည်ညိုစရာကောင်းမလဲဒါလေးကိုဘုန်းကြီးကပြောပြမှာအဲ့တော့ဘုန်းကြီးတို့တောင်ဖီလာဆရာတော် launch ဖြစ်တဲ့ရှင်မုဏိတာကိုတာဘယ်မှာမွေးဖွားတာလဲဆိုတော့ဆလင်းမြို့မှာမွေးဖွားတာမကွေတိုင်းဒေသကြီးဆလင်းမြို့ဇာတိအဲ့တော့ဆလင်းမြို့ဇာတိမွေးဖွားတဲ့ရှင်မုဏိတာကိုတာဟာနောက်73နှစ်အရွယ်လောက်ရောက်မှပြည်ကိုသွားတယ်ပြည်သွားတော့ဘသူကခေါ်တာလဲဆိုတော့ငါးစုတာရဲ့ကာရဲ့သားမင်းကြီးနှောင်းကနေပြီးတော့အဲ့ဒီပြည်မျိုးခေါ်သွားတယ်ပြည်မျိုးကြတော့ရှင်ပြုတ်ပေးတယ်ပေါ့ကိုရင်ပြည်မျိုးမှာကိုရင်ဝတ်တယ်ကိုရင်ဝတ်ပြီးတော့ပညာတွေသင်တယ်တဲ့ပညာသင်တာကဘုန်းကြီးတို့ရန်နိုင်မှုဆိုတဲ့ပြည်မှာမင်းဖြစ်တဲ့ရန်နိုင်မှုပြည်မင်းပေါ့ပြည်မင်းကိုကိုွယ်တဲ့ဆရာတော်ထံမှာကိုရင်ဝတ်တယ်ပညာသင်တယ်အသက်20ပြည့်တဲ့အခါပြည်မင်းဖြစ်တဲ့ရန်နိုင်မှုကနေပြီးတော့ရဟန်းတကာအဖြစ်ခံယူပြီးတော့ရဟန်းဖြစ်ရောက်ရှိခဲ့တာအဲ့တော့ဒီဆရာတော်ဟာကြော်လေးကြော်နဲ့သာသနာမှာထင်ရှားတော်မူခဲ့ပါတယ်ကြော်လေးကြော်ဆိုတာဘာလဲဆိုတော့တာမဏေကျော်တဲ့တာမဏေကျော်ဘွဲ့15နှစ်ကလေးရရခဲ့တာဘာဖြစ်လို့ရလဲဆိုတော့ဝတ်တန္တရာမင်းရဲ့ဇတ်တော်ကြီးကိုခြေခံပြီးတော့ပြုတ်စီစင်တာလောကကြောင်ဓမ္မကြောင်တွေနဲ့ပြည့်စုံတော့ဒီဝတ္တန္တရာပြုတ်ဟာအင်မတန်မှကြော်ကြားသွားကြတဲ့အတွက်အဲ့ဒီကိုရင်မုဏိတာကိုတာဟာတောင်ဖီလာလောင်းဆရာတော်ဟာတာမဏိကျော်ဆိုပြီးတော့ကြော်ကြားတော်မူခဲ့တယ်ခုခေတ်တာမဏိကျော်ဆိုတာကတော့မန္တလေးပရိယတိသာသနာဟိတအသင်းရန်ကုန်မင်္ဂလာပြုဟာတာမဏိကျော်အသင်းဒီအသင်းတွေကျင်းပတဲ့ဝီနီ၅ချံပိတကတဲ့ဘုံအင်ဂုတ်တုဆတကျံဓမ္မပဒပါဠိတကရာတရာတင်ဂျိုနီမျိုးစုံဒါ၄ခု30ပြဋ္ဌာန်းထားတာအဲ့ဒီ30လုံးအောင်မြင်မှကတဲ့တဲ့ယနေ့ခေတ်တာမဏိကျော်ကရှစ်ခုရှင်မုဏိတာကောတာတာမဏိကျော်ကတော့အဲ့ဒီလိုမဟုတ်ဘူးပါလဲဆိုတော့သူကတော့ဝတ္တန္တရာပြုတ်ကိုစီရင်လိုက်တဲ့အတွက်သူစီရင်ရေးသားတဲ့ပြုတ်ကဗျာဟာအင်မတန်မှကြော်ကြားသွားတဲ့အတွက်တာမဏိကျော်ဆိုတာဖြစ်သွားခဲ့တာခုနကပြည်မင်းရန်နိုင်မှုကနေပြီးတော့ယဟန်ခံပေးလိုက်တယ်။ယဟန်ဖြစ်ပြီးတဲ့နောက်မှာသူကဘာလဲဆိုတော့တိုင်ရင်ကျောင်းရာတွေနဲ့ပတ်သက်တဲ့အခါရေရေတင်တင်ပိတကကျန်ကန်တွေအထောက်ထားတွေနဲ့ဆုံးဖြတ်လိုက်တာအဲ့ဒီမှာတိုင်ရင်ကျောင်းရာတွေနဲ့ပတ်သက်ပြီးတော့နာမည်ကျော်သွားတယ်ဆုံးဖြတ်တဲ့နေရာမှာ အဲ့တော့ပြည်ပစင်းကျော်ဆိုပြီးတော့ကျော်တပွဲထက်ပြီးတော့ရှားသွားခဲ့ပါတယ်အဲ့တော့15နှစ်သားမှာတာမဏိကျော်နောက်ပြီးတော့အသက်20ကျော်ကစားမှာပြည်ပစင်းကျော်ဆိုပြီးတော့ကျော်နှစ်ကျော်နဲ့ရှားသွားခဲ့တယ်နောက်ပြီးတော့တတ်တော်ဘုန်းကြီးတို့တတ်တော်50နဲ့တစ်နှစ်လောက်မှာတာလွန်မင်းတရားကြီးနန်းတက်တဲ့အခါမှာတိပိတကလင်္ကာရဘွယ်ကိုဆက်ကလူတန်းတော့တိပိတကလင်္ကာရအကျော်ဆိုပြီးတော့ကြော်ကြားသွားပြန်ခဲ့တယ်ပိတကသုံးပုံတိတ်ပြီးတော့တက်ကျွမ်းတဲ့ဆရာတော်ပေါ့နောက်တခါဘုန်းကြီးတို့တိုးထွက်သွားတဲ့အခါတောင်ဖီလာကျောင်းကိုတိုးထွက်တဲ့အခါကျတော့တောင်ဖီလာပုဂ္ဂိုလ်ကျော်ဆိုပြီးတော့ဒီလိုကြော်ကြားသွားပြန်ခဲ့တယ်အဲ့တော့စူးမှန်ရင်ငငယ်တဲ့ထက်တယ်လို့ပဲဒီဆရာတော်ဟာကိုရင်လေးဘဝကလေးကနေပြီးတော့ပြန်တော်မူတဲ့အချိန်ထိအင်မတန်မှကြော်ကြားခဲ့တယ်ကြော်လေးကြော်နဲ့တာမဏေကျော်ပြည်ပစင်ကျော်တိပိတကလင်္ကာရအကျော်တောင်ဖီလာပုဂ္ဂိုလ်ကျော်ဆိုပြီးတော့ကြော်ကြားခဲ့သူကတာလွန်မင်းတရားကြီးတဲ့တတ်တော်6နှစ်လောက်ကြီးပါတယ်ဒီဆရာတော်ကပြန်တော်မူတာကတာလွန်မင်းတရားကြီးနဲ့ရွာဆံပြီးတဲ့နောက်2နှစ်လောက်ကြာမှမြန်မာတက္ကသိုလ်2012ခုနှစ်ကြာမှတတ်တော်82နှစ်မှာပြန်တော်မူခဲ့တယ်တတ်တော်ကတာလွန်မင်းတရားကြီးတဲ့6နှစ်ခန့်ကြည့်တယ်ပြန်တော်မူတာကတာလွန်မင်းတရားကြီးနဲ့ရွာဆံပြီးတဲ့နောက်2နှစ်လောက်နေမှပြန်တော်မူခဲ့တယ်ခုဘုန်းကြီးတို့အဲ့ဒီစကိုင်းတောင်တောင်ဖီလာကျောင်းမှာဘာထင်ရှားတာရှိလဲဆိုတော့ဓမ္မကူကံဆိုတာခုချိန်ထိထင်ရှားရှိနေသေးတယ်အဲ့တော့ဓမ္မကူကံကိုသွားပြီးတော့လေ့လာသင်တယ်သူများတို့လေ့လာသင်တယ်ပြောတယ်ဘုန်းကြီးကိုယ်တိုင်လည်းသွားမယ်သွားမယ်နဲ့ခုစကိုင်းရောက်တာ23နှစ်ရှိပြီတစ်ခေါက်မှမရောက်ရသေးဘူးအဲ့တော့ဓမ္မကူကံဘာလို့လေ့လာသင့်တယ်လဲဆိုတော့တောင်ပီလာဆရာတော်ရဲ့သီလတမာတိပညာကိုသူ့ရဲ့ကိုးကွယ်တဲ့တရားဖြစ်တဲ့တာလွန်မင်းတရားကြီးရဲ့စမ်းသပ်ခြင်းတဲ့အတွက်မောင်းမတယောက်နန်းတွင်သူတယောက်ကိုကျောင်းကိုလှုပ်ပြီးတော့စုံစမ်းတာညအခါမှာဆောင်းတွင်ကြီးအေးလိုက်တာဆရာတော်ကကျောင်းထဲမှာတရင်သုံးနေကျောင်းလေးရဲ့တေးတေးလေးပေါ့အဲ့တော့နန်းတွင်သူကခီးသွာဟန်ဆောင်ပြီးတော့ချန်လွန်းလို့ကြောင်းထဲမှာတဲခုပြရစီဆရာတော်ကတားလို့မရတော့တဲခိုင်းနောက်အမျိုးမျိုးဖြားရောင်းတော့ဆရာတော်ကနောက်ဆုံးပါလုံးလိုက်ရလဲဆိုတော့ဓာမတချောင်းကိုယူပြီးတော့ခြေတလုံးသားကိုလှီးပစ်လိုက်တယ်သွေးတွေထွက်လို့အဲ့ဒီခြေတလုံးကိုလှီးလိုက်တဲ့ဓာတန်ရာကိုဆရာတော်ကဝိပဿနာတရားရှုတယ်နာတယ်နာတယ်နာတယ်သဘောကဝေဒနာသိနေတဲ့သဘောလေးကဝိပဿနာဉာဏ်အဲ့တော့တညာလုံးဒီဝေဒနာနုပဿနာကမ္မထံကိုရှုပြီးတော့ပွားများလိုက်တာနောက်ဆုံးနန်းတွင်သူလည်းပဲတံဝေကတွေရတောင်းမှန်ပြီးတော့ပြန်သွားတယ်နောက်ရက်မနေ့ကျတော့တောင်ပီလာဆရာတော်နန်းတွင်သူတယောက်နဲ့ပြမကျူလွန်တဲ့တရင်တွေထွက်တော့ဆရာတော်ကတာလွန်မင်းတရားပါဝင်အားလုံးရဲ့ရှေ့မှာရေကန်ကြီးတကန်မှာအဲ့ဒီညတော်ကလှီးခဲ့တဲ့ဓမ္မကိုယူပြီးတော့သစ္စာပြုလိုက်တယ်ငါရဲ့သီလစွမ်းအားစင်ကြယ်တယ်ဆိုရင်ဟောဒီဓမ္မသတ္တိဖြစ်တယ်ဓမ္မရေကိုဆံပြီးတော့ကူပါစေဆိုပြီးတော့ရေကန်ထဲကိုဓမ္မချလိုက်တာဓမ္မရဲ့ရေထဲမှာကူသွားတယ်ဒီလိုဆိုရိုးစကားကြံရစ်ခဲ့တယ်အဲ့ဒီဓမ္မကူရေကန်ဆိုတာခုချိန်ထိဘုန်းကြီးတို့တောင်ဖီလာကျောင်းမှာရှိပါသေးတယ်ရောက်လို့ရှိရင်သွားပြီးတော့လေ့လာရသင့်တယ်ပေါ့ဒါလောက်ဆိုရင်ဘုန်းကြီးတို့တာလွန်မင်းတရားကြီးကိုကိုွယ်တဲ့တောင်ဖီလာဆရာတော်လောင်းလျာရှင်မူးနေတာဂေါတမထေဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတာသိသွားပြီ။ကဲဘုန်းကြီးပြန်ပြောမယ်။အသက်20မှာပြည်မင်းရန်နိုင်မှုကရန်တကာခံယူပြီးတော့ပဇင်းဖြစ်တတ်တယ်။အဲ့မှာပဇင်းကျော်လို့တိမ်နဲ့ပတ်သက်တဲ့အဆုံးပြတ်တွေကြောင့်ကြော်ကြားသွားခဲ့တယ်။ရန်ဖြစ်ပြီးတဲ့နောက်မှာစလင်းမြို့မှာသွားပြီးတော့ဦးကြီးတော်ကျောင်းမှာနေလိုက်တာတက်တော့30လောက်ထိရောက်သွားခဲ့တယ်။တက်တော့30လောက်ရောက်တဲ့အခါကျတော့စလင်းမျိုးကနေပြီးတော့ပြည်မျိုးကိုငယ်ဆရာထံပြန်သွားတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့တာလွန်မင်းတရားကြီးရဲ့ညီကို3ယောက်ရှိတယ်တာလွန်မင်းတရားကြီးမင်းမဖြစ်ခင်ကနောက်ဖက်လွန်မင်းတာလွန်မင်းတရားကြီးရဲ့ညီတော်ကမင်းရဲ့ကြောစွာတဲ့စလင်းမျိုးကိုစားတယ်ညီကို3ယောက်ရှိတယ်ညီကို3ယောက်ကိုခမီးတော်ညောင်ရင်မင်းကအစဉ်အတိုင်းမင်းပြူကြလို့ပါသွားတော့အဲ့တော့အဲ့ဒီအချိန်မှာတက်တော်30ရွယ်လောက်အချိန်မှာတာလွန်မင်းတရားကြီးမင်းမဖြစ်သေးဘူးအနောက်ဖက်လွန်မင်းကပြည်မျိုးကိုလာပြီးတော့တိမ့်ပိုက်တယ်တဲ့ပြည်မျိုးကိုတိမ့်ပိုက်တဲ့အခါမှာ တောင်ပီလာဆရာတော်လောင်းဟာတက်တော်30ပဲရှိသေးတယ်အဲ့တော့တိမ့်ပိုက်တော့ဆရာတော်ဟာအင်းဝဝပါသွားတယ်နောက်ဖက်လွန်မင်းကအင်းဝဝပင်သွားတယ်တာလွန်နောက်ဖက်လွန်မင်းကဘလို့ပြောလဲဆိုတော့သူပြည်မျိုးကိုတိမ့်ပိုက်တာရှင်တဆူလူတယောက်ပဲရတယ်ဆိုတဲ့စကားသမိုင်းတွင်နေခဲ့ပါတယ်ဆိုလိုတာကဘုန်းကြီးတို့ပြည်မျိုးကိုတိမ့်ပိုက်တယ်ဆိုတော့ရွှေငွေရတနာတွေအများကြီးရမှာပေါ့နောက်ပြီးတော့မိဖုရားရတနာတွေသာသမီရတနာတွေအလုံးကြေတော်မျိုးကျွန်းတော်မျိုးတွေအများကြီးရမှာပါပဲဒါပေမဲ့လူအနောက်ဖက်လူမင်းကသူတော်ကောင်းပီတာတဲ့စိတ်ကဘလောက်ထင်ရှားလဲဆိုတော့သူပြည်မျိုးကိုတိမ့်ပိုက်တာဟာရှင်တဆူလူတယောက်ပဲရပါတယ်ဒါဘုန်းကြီးတို့သူတော်ကောင်းပီတာတဲ့စိတ်သက်ကိုလက်ခနဲ့ဖော်ပြရရောက်တယ်ဒါလေးကိုဘုန်းကြီးနည်းနည်းရှင်းပြရမယ်ရှင်တဆူဆိုတာဘာကိုပြောတာလဲဆိုတော့ခုနတောင်ပီလာလောင်းဆရာတော်ဖြစ်တဲ့အရှင်မုဏိန္ဒာကောသကိုအင်းဝါကိုပင်ကွင်ရာသွားတာအဲ့ဒါရှင်တဆူရတယ်လူတယောက်ဆိုတာကငထင်ငယ်ဆိုတဲ့စစ်တယ်လေးလူငယ်လေးတယောက်ကတစ္ဆာသိရှိတာပြည်မျိုးကိုတင်ပိုက်တော့ပြည်ပရင်အတွက်သူဟာသက်ဆွန့်ကြိုးပမ်းပြီးတော့ကာကွယ်ခဲ့တာတစ္ဆာရှိတဲ့ရဲဘော်တယောက်ကိုရတဲ့အတွက်လူတယောက်ရတယ်အဲ့တော့နောက်ဖက်လွန်မင်းဟာတစ္ဆာတရားမေတ္တာတရားသူတော်ကောင်းတရားကိုဘလောက်မြတ်လို့လဲဆိုတာဒါပေါ်လွင်တယ်ဒါဘုန်းကြီးရှင်းပြမယ်အဲ့တော့ကြံတဲ့ရွှေယရနာငွေယရနာဗရမယယရနာဒါတွေကိုသူ့အနေနဲ့ရတယ်လို့မသတ်မှတ်ဘူးနောက်ဖက်လွန်မင်းကခုနကမိဖုရားယရနာဒါတွေလည်းပါမှာပဲဒါတွေကိုသူ့အနေနဲ့ပိုင်ဆိုင်권ရတယ်လို့စိတ်ထဲမှာမကြည်နူးသူကြည်နူးတာကရှင်တစုရတယ်ရှင်မုဏိနာကောတာတောင်ပီလာလောင်းဆရာတော်ကိုပင်ကွင်ရတယ်ဒါငါ့အတွက်အမျက်ဖြစ်ဒီစိတ်ကလေးဖြစ်သွားခဲ့တာအဲ့တော့ဒါကဘာလဲဆက်ဆက်ပြီးတော့ဘုန်းကြီးတို့သူတော်ကောင်းပီတာတယ်လို့ပြောနိုင်တယ်ဆိုတော့ဘုန်းကြီးတို့စဉ်းစားကြည်သူတော်ကောင်းဖြစ်ဖို့ဆိုတာအရေးကြီးဆုံးကုသိုလ်ဖြစ်ဖို့ဆိုတာဘာအရေးကြီးလဲဆိုတော့နှလုံးသွင်းအရေးကြီးတယ်ကဲအားလုံးဖြည့်ကြည်ဘာအရေးကြီးလဲစိတ်နေစိတ်ဓာတ်နှလုံးသွင်းအရေးကြီးတယ်စိတ်နေစိတ်ဓာတ်နှလုံးသွင်းကောင်းရင်ကုသိုလ်ဖြစ်တယ်နှလုံးသွင်းကောင်းရင်ဘာဖြစ်လဲနှလုံးသွင်းမကောင်းရင်အကုသိုလ်ဖြစ်တယ်နှလုံးသွင်းမကောင်းရင်ဘာဖြစ်လဲဥပမာအဖြစ်ဘုန်းကြီးတို့ပြောနေကြဥပမာလေးတစ်ခုကြည့်လိုက်အဲ့တော့လူတွေလမ်းသွားနေကြတယ်တခါမဟုတ်တခါစူးစူးတာခလုတ်တိုက်တာဂဲလုံးလေးတွေနင်းမိတာဖြစ်မှာပဲလူတိုင်းဖြစ်မှာပဲအဲ့မှာနှလုံးသွင်းတတ်တဲ့ပုံကိုကြတော့ဘယ်လိုလဲဆိုတော့ကိုယ့်ကိုစူးစူးတဲ့အခါကိုယ့်ကိုခလုတ်တိုက်တဲ့အခါဂဲလုံးလေးတွေစူးတဲ့အခါဩတကြီးရွယ်ဦးတွေကလေးလေးတွေဒီလက်ပေါ်မြတ်နင်းမိရင်တော့ဒုက္ခရောက်ရကြီးရဲ့ငါဆင်းရဲတယ်လို့အလုံးဒုက္ခမရောက်ကြပါစေနဲ့ဒီစိတ်ကလေးနဲ့ကိုယ့်စူးနေတဲ့စူးလေးကိုကောက်ပြစ်ကိုယ်တိုက်တဲ့ခလုတ်ကလေးကိုကောက်ပြီးတော့ပြစ်ဂဲလုံးလေးကိုဘေးကိုကောက်ပြီးတော့အမိုက်ပုံထဲကိုပြစ်လိုက်တယ်ဒီတော့ခလုတ်တိုက်တော့တိုက်တာပဲစူးစူးတာတော့စူးတာပဲနှလုံးသွင်းတက်တော့ကုသိုလ်မဖြစ်ဘူးလားဖြစ်လားဖြစ်တယ်အဲ့တော့ဘုန်းကြီးတို့တချို့ကြတော့နှလုံးမသွင်းတက်ဘူးတရားလည်းမနာဘူးစာပေလည်းမဖတ်ဘူးသူတော်ကောင်းနဲ့လည်းမပေါင်းဘူးခလုတ်တိုက်တာကိုကြောင်းပြုပြီးခလုတ်လေးတိုက်တယ်စူးလေးစူးတယ်ဆိုရင်ဒီခလုတ်စူးတက်ရှိမဟုတ်ဘဲနဲ့ငါကိုင်းပြီးတော့ပဝန်းကျင်နာကြားမကောင်းဆဲတာတွေလည်းပဲရှိတယ်အဲ့ဒါနှလုံးသွင်းကောင်းလို့လားနှလုံးသွင်းမကောင်းလို့လားနှလုံးသွင်းမကောင်းလို့ဒါကြောင့်မို့ဘုန်းကြီးတို့ကုသိုလ်ဖြစ်ဖို့အရေးဆိုတာအရေးကြီးဆုံးချက်ကိုပြောပါဆိုရင်ပါဠိလိုယောနိတော်မနတိကာရဗမာလိုအသင့်အတင့်နှလုံးသွင်းခြင်းတဲ့ဗမာလိုဘလို့နှလုံးသွင်းခြင်းဒါအရေးကြီးတယ်နောက်ကအဲ့ဒီလိုနှလုံးသွင်းတတ်ဖို့စိတ်ထားတတ်ဖို့ကဘာအရေးကြီးပြန်လဲဆိုတော့သူတော်ကောင်းစကားတွေများများကြားဖို့အရေးကြီးတယ်တဲ့အဲ့တော့သူတော်ကောင်းစကားများများကြားမှနှလုံးသွင်းတတ်တာစိတ်ထားတတ်တာအဲ့တော့စိတ်ထားတတ်ဖို့သူတော်ကောင်းစကားတွေများများကြားရမယ်စကားကောင်းတွေများများကြားရမယ်တရားစကားများများကြားရမယ်ဒါကဒုတိယအရေးကြီးတာအဲ့တော့သူတော်ကောင်းစကားများများကြားခြင်းရင်ဘာလုပ်ရမလဲဘဝကျင်ကောင်းရမယ်တဲ့ဘာကောင်းရမလဲအဲ့တော့ပြန်ပြောမယ်ဘဝကျင်ကောင်းမှဘာစကားများများကြားရမှာလဲသူတော်ကောင်းစကားများများကြားရမှာသူတော်ကောင်းစကားများများကြားရမှစိတ်ထားနှလုံးသားကောင်းတာတဲ့ဒါမှကုသိုလ်ဖြစ်တာအဲ့တော့ဘုန်းကြီးတို့မိမိတို့နေတဲ့ဒေသမိမိတို့နေတဲ့အိမ်ဒ ဒါပဝန်းကျင်ကောင်းဖန်တီးဖို့လိုအပ်တယ်တရားနာတယ်ဆိုတာဒါသူတော်ကောင်းစကားတွေကိုကြားနေတာစာဖတ်တယ်ဆိုတာသူတော်ကောင်းစကားတွေကိုမျက်စိနဲ့နာယူနေတာဒါဆိုရင်နှလုံးသွင်းတတ်ဖို့အတွက်အရေးကြီးတဲ့အရင်ကပြည့်သွားတယ်အဲ့ဒီလိုလှုပ်ဖြစ်ဖို့ဆိုတာပဝန်းကျင်ကောင်းလိုတယ်မိကောင်းလိုတယ်ဖာကောင်းလိုတယ်မိတ်ဆွေကောင်းလိုတယ်မောင်နှမကောင်းတဲ့ပုံကိုယ်လေးလိုတယ်အုံလိုက်ကျင်းလိုက်ကောင်းမှဒီလေးကျင်လေးတွေဆွဲတာဘုန်းကြီးတို့ဒါကြောင့်မြန်မာစကားပုံတစ်ခုရှိတယ်တငါနာနီတငါမုတ်ဆိုနာနီမုတ်ဆိုတဲ့ဒီစကားမရှိဘူးလားရှိလားဒါပါအရေးကြီးတယ်ပြောလဲဆိုတော့ပဝန်းကျင်အရေးကြီးမှုကိုပြောတာခုလည်းပဲဘုန်းကြီးတို့အနောက်ဖက်လွန်မင်းဟာသူတော်ကောင်းဘလောက်ပြီးသားလဲဆိုတော့ငါပြည်မျိုးကိုတင်ပိုက်တာဟာတဲ့ရှင်တစုလူတယောက်ပဲရခဲ့တယ်ဒီစကားလေးကတမိုင်းမှာတွင်နေခဲ့တာအဲ့တော့ရှင်တစုရခဲ့တယ်ဆိုတာကရှင်မူးနေတာကောတာလောင်းရှင်မူးနေတာကောတာဆိုတဲ့တောင်ပီလာဆရာတော်လောင်းကိုသူပင့်ကွင့်ရခဲ့တာတိတ်ပြီးတော့ကျေနပ်တာကျန်တဲ့ရွှေတွေရတာတဲ့ငွေတွေရတာတဲ့ဗရမ ्या တွေရတာတဲ့မိဖုရားယရနာတွေရတာတဲ့အဲ့ဒီရှင်တစုဖြစ်တဲ့ရှင်မူနေတာဂောတလောင်းကိုအင်းဝပင်ကွင့်ရခဲ့တာကိုစိတ်ထဲမှာကြည်နူးလိုက်တာဒါသူတော်ကောင်းတက်လက္ခဏာရှိလို့သူတော်ကောင်းတက်ခံရှိလို့သူတော်ကောင်းစကားကိုများများကြားခြင်းလို့သူတော်ကောင်းကိုပင်ခဲ့တာဒါမှနှလုံးသွင်းတက်ပြီးတော့ဘုန်းကြီးတို့သူတော်ကောင်းဖြစ်မှာဒါကြောင့်မို့နောက်ဖက်လွန်မင်းဟာလည်းပဲတာလွန်မင်းတရားကြီးဟာသူတော်ကောင်းတက်ခန့်ဒီပြေဝတယ်လို့နောက်ဖက်လွန်မင်းနောင်တော်ဖြစ်တဲ့နောက်ဖက်လွန်မင်းကလည်းသူတော်ကောင်းတရားတွေသူတော်ကောင်းတက်ခန့်ဒီပြေဝတယ်လို့ဒါဘုန်းကြီးကကောက်ချက်ချကြည်တာအဲ့တော့ဒီလိုနဲ့ဘုန်းကြီးတို့ရှင်မူနေတာဘောတမထေတောင်ဖီလာလောင်းဆရာတော်ဟာအင်းဝကိုရောက်သွားခဲ့အင်းဝရောက်တော့ဘယ်မှာတရင်သုံးလုံးဆိုတော့မဟာမုဏိဖရာကြီးရဲ့အရန်တွင်းကသူတံပါဇေယျမှာတရင်သုံးတယ်အဲ့ဒီမှာအင်းဝသာသနာပိုင်ဆရာတော်ကြီးရလည်းပဲနှစ်သက်လိုက်တာသဘောကျလိုက်တာစာတော်ပေတော်တစ်ပါးရောက်လာတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်ပေါ့ဒီလိုနဲ့ဘုန်းကြီးတို့တက်တော်30ရက်နေတက်တော်52နှစ်အရောက်မြန်မာတက္ကရနဲ့ပြောရင်962ခုနှစ်မှာနောက်ဖက်လွန်မင်းကိုသားတော်ကလှုပ်ကြံလိုက်တဲ့အတွက်နေရစံတော့သာလွန်မင်းတရားကြီးနန်းတက်လာတယ်အဲ့တော့ဒီချိန်မှာရှင်မူနေတာကောတမထေဟာတက်တော်52နှစ်ရှိပြီတဲ့တာလွန်မင်းတရားကြီးကတော့6နှစ်လောက်ငယ်တာဆိုတော့ဒါတက်တွက်ကြည့်ပေါ့40ကျော်ပဲရှိတုံးမှာပေါ့အဲ့တော့ဒီလို44 45ရွယ်လောက်မှာရှင်ပြန်ဖြစ်လာတယ်နောင်တော်ဖြစ်တဲ့နောက်ဖက်လွန်မင်းကနေရွာဆန်သွားခဲ့တယ်ဒါလည်းပဲသားတော်ကလှုပ်ကြံတာပေါ့အဲ့တော့တာလွန်မင်းတရားနန်းတက်တဲ့အခါကျတော့တောင်ပီလာဆရာတော်ကိုတိပိတကလင်္ကာရဘွဲ့တော်ဒီဘွဲ့တော်နဲ့စကတ်လူတန်းလိုက်တော့တိပိတကလင်္ကာရအကျော်ဆိုပြီးတော့ပိတကသုံးပုံကျွမ်းကျင်တဲ့နေရာမှာတော်တော်ကြီးကိုထင်ရှားကြော်ကြားသွားခဲ့တယ်။နောက်မကြာခင်မှာပဲဘုန်းကြီးတို့ဟန်တာဝရီဘကိုးကနေပြီးတော့ယဟန်ပညာရှိတွေမူမတ်တွေလူပညာရှိတွေကမြန်မာယဟန်တော်တွေစာပေပညာပိတကပညာမတက်ပါဘူးဒီလိုသုံးသက်ပြောဆိုတဲ့နေကြတော့တာလွန်မင်းတရားကြီးကမြန်မာယဟန်တော်တွေရဲ့အစွမ်းကိုသိစေခြင်းလို့သာသနာပိုင်လေးတဲ့ကျောင်းဆရာတော်ကြီးကိုလျှောက်တော့လေးတဲ့ကျောင်းဆရာတော်ကြီးကရှင်မူနေတာကောတာကိုဘကိုးဟန်တာဝရီကိုသာသနာပြုပါဆိုပြီးတော့လွတ်လိုက်တဲ့အတွက်အဲ့ဒီတာလွန်မင်းတရားကြီးနန်းတက်ပြီးမကြခင်တက်တော်52နှစ်အရွယ်လောက်မှာဘကိုးဟန်တာဝရီကိုကြွပြီးတော့ရွှေမော်တော်ဖရာကြီးရဲ့အရှိတ်တဲကျောင်းမှာတရင်သုံးပြီးတော့စာပေပို့ချပါတယ်တဲ့သာသနာပြုတယ်ပေါ့ဘကိုးကယဟန်ပညာရှိလူပညာရှိတွေလာပြီးတော့စာဝါတက်ကြတယ်စာဝါကိုပို့ချတယ်အဲ့တော့တခါတရံမှာဘာလုပ်လဲဆိုတော့ရွှေမော်တော်ဖရာသူတံပါဇေယျမှာမွန်ပညာရှင်တွေယဟန်ပညာမွန်ယန်းတော်တွေသူတို့နဲ့စာပေကျောင်းတွေဆွေးနွေးတဲ့အခါမှာအဲ့ဒီမှာမွန်ယန်းတော်တွေကမြန်မာတွေရဲ့အစွမ်းစာကိုသိသွားတယ်တော်တော်ကြီးကိုစာပေကျွမ်းကျင်တာပဲထူးချွန်တာပဲဒီလိုသိသွားတော့ဒီလိုနဲ့မြန်မာတက္ကရ996ခုနှစ်ဘကိုးမှာတရင်သုံးလာတာ9နှစ်အကြာမှာရှင်မူနေတာကောတာဟာဒီကိုပြန်ခဲ့တယ်ပေါ့အင်းဝဘက်ကိုပြန်လာတယ်ပြန်လာတဲ့အခါမှာဘုန်းကြီးတို့တာလွန်မင်းတရားကြီးရဲ့ညီတော်ဆလင်းမျိုးစားမင်းရဲ့ကျော်စွာကစကိုင်းမြစ်ရဲ့အနီးမှာလေးတဲ့ကြောင်ကြီးဆောက်လုပ်ပြီးတော့လှူဒန်းနေတဲ့အဲ့ဒီချိန်ကစပြီးတော့တောင်ပီလာဆရာတော်ဟာစကိုင်းတောင်ရိုးမှာတရင်သုံးသွားခဲ့တာတတ်တော်ဟာ96နှစ်အရွယ်အဲ့ဒီ96နှစ်အရွယ်မှာတာလွန်မင်းတရားကြီးရဲ့ညီတော် men ye jo swa selin myo sa ga le de chang saul lo lu dan ne niya ga ro sakai iyawri mye ye ni lu dilo sa de ma ro pa ra be a lo a di ma phoe yi do tat do 56 ne ga sa pi ro sakai ma be tadin tong ge de a lo men ye jo swa a le be naw no yi de phit de naw phat lun men ta lun men de ya ro lu be ta da na bo ma tei pi ro chin nyu myen no de ไอ้ชื่อเมนหลุดีหลุต้งตะหลุย่าเดเสียก้องตะมากองนี่น้องโดรีเปลี่ยนลาเกเดเสียโรตูรัวจ้องสอบพี่โดผิดไม่ผิดเปียงกูกวยเกเดเออไอ้50 အဲ့တော့နောက်တက်တော်60နီးတဲ့အခါကျတော့ဘာလုပ်လဲဆိုတော့အိမ်မက်ရလို့ပြောတာပဲဆက်တော်ရာနှစ်စုကိုရှာဖွေဖို့ဆိုတော့ထွက်သွားခဲ့တယ်အဲ့တော့ဆက်တော်ရာနှစ်စုကအဲ့ဒီချိန်တော့ကဘယ်သူမှလူတွေမတွေ့ကြသေးဘူးလွန်ခဲ့တဲ့နှစ်ပေါင်း360ခုနှစ်ဝန်းကျင်လောက်ကဆက်တော်ရာနှစ်စုကထက်ဆက်တော်ရာအောက်ဆက်တော်ရာရှိတယ်ပဲတည်တယ်ဘယ်သူမှမသိဘူးဒေါ်တွေချုံတွေပိတ်ဖုံးနေတဲ့နေရာကိုဆရ ုံးလေးရှင်းလင်းပြီးမှဒီဆက်တော်ရာနှစ်စုဟာထင်ရှားလာခဲ့တာယနေ့တရားတော်မတွေဆက်တော်ရာဖျားဘူးဆိုတာသွားခွင့်ရတာဟာအဲ့ဒီဇဂိုင်းမျိုးမြေအနီးရလေးတဲ့ကြောင်မှာတရင်သုံးတဲ့တောင်ပီလာဆရာတော်လောင်းရဲ့ဂျေဇူးတဲ့ရှင်မုနိန္ဒာကောတာဂျေဇူးကြောင့်ဆက်တော်ရာနှစ်စုကိုဖူးခွင့်ရခဲ့တာပါအဲ့ဒီချိန်တုန်းကခြုံနေတော်တွေပိတ်နေတဲ့အတွက်ဆရာတော်ဟာရှာဖွေခဲ့တယ်တွေးရှိခဲ့တယ်။နောက်တရားဓမ္မတွေရရှင်းလင်းလိုက်တဲ့အခါမှာအများသူကဖူးမြင်ခွင့်ဖူးမြော်ခွင့်ရသွားခဲ့တာ။ဒီချိန်မှာဆရာတော်ဟာတက်တော်60တဲ့ဝင်လာခဲ့ပြီ။မြန်မာတက်ကြတဲ့လူပြောရင်တော့1000ဝန်းကျင်လောက်ပေါ့1000ပြည့်တော့မပြည့်ဘူး1000ခုနှစ်တည်းတော့ရောက်လောက်ပြီ။အဲ့တော့ဆက်တော်ရာကအပြန်ကြတော့ဆရာတော်ကဘယ်ဝင်တယ်လဲဆိုတော့ဘုန်းကြီးတို့ပခုတ်ကူမျိုးနဲ့ရေစီယိုမျိုးရဲ့ကြာပခန်းကြီးမျိုးကိုဝင်နေတဲ့ပခန်းကြီးမျိုးဝင်ပြီးတော့ဘာလောက်တာလဲဆိုတော့အဲ့ဒီပခန်းကြီးမျိုးမှာတောရဆောက်တည်ပြီးတော့ကျန်းစာရီရေးသားနေတဲ့ရွှေဥမင်ဆရာတော်ရှင်ဇန်ပုဒ္ဓဇရွှေဥမင်ဆရာတော်ကြီးကြီးကိုဝင်ပြီးတော့ဖူးမျောတယ်လှူပွဲတန်းပွဲတွေလှူတယ်တဲ့ရွှေဥမင်ဆရာတော်ကြီးဆိုတာကဘုန်းကြီးတို့ယနေ့ခေတ်မှာဘုန်းကြီးတို့ဓမ္မစရိယာတန်းနေကိုင်းနေတဲ့ပါရာဇီကံအထကရာဆိုတာအဲ့ဒီရွှေဥမင်ဆရာတော်ကြီးရေးသားသွားတဲ့ကျမ်းဘုန်းကြီးတို့လည်းပဲယနေ့စာပေပို့ချတဲ့အခါအဲ့ဒီနှစ်ပေါင်း388 years လောက်ကရေးသွားတဲ့ဒီပါရာဇီကံအထကရာနေတရားကိုယခုချိန်ထိဘုန်းကြီးတို့လည်းအသုံးပြုရတော့ရှိသေးတယ်အဲ့ဒီကျမ်းတွေကိုရေးသွားတဲ့ဆရာတော်ကြီးဆရာတော်ကြီးကတောကျောင်းမှာဘလို့နေလဲဆိုတော့တရှိအားဖြင့်ကပိယလူသူတော်တယောက်နဲ့နေတယ်လူသူတော်ကဝေယဝစ္စလုံးဆွန်ကွန်ပြုစုကတ္တာတွေဘာတွေလုပ်ပြီးဒါမျိုးပေါ့အဲ့တော့ပရိသတ်ကတက်ရှိနေတယ်လူသူတော်တယောက်နဲ့နေတယ်တက်မဲ့ပစ္စည်းတွေနဲ့ဘာရှိလဲဆိုတော့ရွှေဥမင်ဆရာတော်အထံမှာခင်းထိုင်တဲ့တရေပိုင်းလေးတစ်ခုရှိတယ်နောက်ပြီးတော့ပေပရပိုက်တွေအထက်လိုက်အထက်လိုက်ပိဋကစာတွေအဲ့ဒီခေတ်ကစာအုပ်မပေါ်သေးတော့ပေပရပိုက်တွေထလိုက်ထလိုက်စာရီရှိနေဆရာတော်ကြီးကြည်လိုက်လို့ရှိရင်တရားရှုမရင်ရှုမဲ့မရှုမဲ့ရင်စာပေတွေကြည်ပြီးတော့ရေးသားနေတာဆရာတော်ကြီးရေးခဲ့တဲ့ကျမ်းစာတွေကယနေ့ချိန်ဒီဘုန်းကြီးတို့ကိုင်နေရတဲ့ဓမ္မစရိယာတန်တွေတိပိတကဖြည့်တဲ့ဆရာတော်ကြီးကိုင်နေရတဲ့ရွှေဥမင်ပါရာဇိကံထာဂရနေတရားဆိုတာအဲ့ဒီခေတ်ကရေးသားသွားခဲ့တဲ့ကျမ်းအဲ့တော့ဆရာတော်ကြီးကတက်ရှိအားဖြင့်အချံရံကလူသူတော်တယောက်ပဲရှိတယ်တမဲ့အားဖြင့်ခင်းထိုင်တဲ့တရေပိုင်းလေးတစ်ပိုင်းပဲရှိတယ်။ကျန်တာတွေကပေပရပိုက်တွေပိတကစာပေတွေဒါတွေပဲရှိတယ်တဲ့။အဲ့တော့တောင်ဖီလာဆရာတော်လောင်းရောက်သွားတဲ့အခါကျတော့ဆရာတော်ကြီးရဲ့ရွှေဥမင်ဆရာတော်ကတောကျောင်းနေတာဆိုတော့ဘာမှအဲ့ဝပြုစရာမရှိဘူး။ဒီတော့သူထိုင်နေတဲ့တရေပိုင်းလေးကိုခင်းပေးလိုက်တဲ့။အဲ့တော့တောင်ဖီလာဆရာတော်ကဘုန်းကြီးတို့တောင်ဖီလာဆရာတော်လောင်းလျာကတာလွန်မင်းတရားကြီးကိုးကွယ်တယ်အရှင်မင်းဖြစ်တဲ့မင်းရဲ့ကျော်စွာကိုးကွယ်တဲ့မင်းဆရာရွှေဥမင်ဆရာတော်ကြီးကတော်တယ်မှာနေတဲ့တော်ကြောင်ဘုန်းကြီးပေါ့အဲ့တော့တွေ့တဲ့အခါမှာတောင်ဖီလာလောင်းဆရာတော်ကတောင်ဖီလာလောင်းဆရာတော်ကဘာလျှောက်လဲဆိုတော့ဆရာတော်တဲ့ အချွေရံပြိတ္တနည်းနည်းလေးနဲ့နေရတာမကြောက်ဘူးလားဖျားတဲ့ကြောက်တော့မမှုဘူးလားဒါမျိုးမေးလိုက်တယ်မေးလိုက်တော့ရွှေဦးမင်းဆရာတော်ကြီးကကြောက်လို့ပဲချွေရံပြိတ္တနည်းနည်းလေးနဲ့နေတာပါလို့ပညာသားပါပါဖြေလိုက်တယ်အဲ့တော့ချွေရံပြိတ္တနည်းနည်းလေးနဲ့နေတာကြောက်လို့ပါတဲ့ဘာဖြစ်လို့နေတာလဲကြောက်လို့နေတာတဲ့ဆိုလိုတာဘုန်းကြီးတို့ဘာလဲဆိုတော့ဝိဝေကဆိုတာ၃မျိုးရှိတယ်กายวิเวกตะบาระနေတယ်ခန္ဓာကိုယ်အပြင်အပေါင်းဖော်မရှိဘူးစိတ်ဓာဝိเวกစိတ်ကလည်းပဲကုသိုလ်ပါရမီစိတ်နဲ့နေတယ်လောဘဒေါသအပေါင်းဖော်မရှိဘူးဥပရိဝိเวกဆိုတာအဲ့ဒါကိုခြေခံပြီးတရားထုတ်လိုက်တော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားတာအဲ့တော့ဆရာတော်ကြီးကကြောက်လို့ပဲချွေရန်ပြိတ္တနည်းနည်းပါးပါးနဲ့နေပါတယ်ဆိုတော့ဒီဝိเวกဆိုတဲ့တိတ်ဆိတ်မှုကိုနှစ်သက်လို့ပါလို့ဒီလိုဖြေရာရောက်တယ်အဲ့တော့ချွေရံပြိတ္တတွေများစွာနဲ့မင်းဆရာလုံနေတဲ့တောင်ဖီလာဆရာတော်လောင်းကားတော့ဒီလိုတိတ်တိတ်ဆိတ်ဆိတ်ပြိတ္တတ်ချမ်းရံနေနေနဲ့နိဗ္ဗာန်ရကြောင်းတရားတွေကိုကြင့်မှုရာအတွက်စိတ်ဝင်စားပါဘူးဒီလိုဒိဋ္ဌိမျိုးတွေတက်ရောက်သွားတယ်ဒီတော့တောင်ဖီလာလောင်းဆရာတော်ကဩငါကတော့မကြောက်တတ်သူဖြစ်ပြီလို့ဒီလိုလေးဓမ္မတန်ဝေကရတဲ့အဲ့တော့ဘုန်းကြီးတို့ကာယဝိဝေကတပါးရနေတယ်ချမ်းရနေနေနေနေတယ်ဘုန်းကြီးတို့လူဆိုတာကအဆုရှိရင်အမှုရှိတယ်တဲ့အဆုရှိရင်ဘာရှိလဲနှစ်ယောက်နေရင်ပြဿနာတိုးလာတယ်သုံးယောက်နေရင်ပိုပြီးတော့များလာတယ်တဲ့ဒီတော့သူတော်ကောင်းတွေကတပါးတည်းပဲသတင်းသုံးတာမြတ်စွာဘုရားလည်းပဲကောတံပီပီယဟန်တွေကိုဆုံးမလို့မရတဲ့အခါကျတော့ပါဠိလိယကတော်ကိုတပါးတည်းကြွားပြီးတော့ရှင်အာနန္ဒာတောင်မခေါ်တော့ပါဠိလိယကဆင်ရဲ့ပြုစုကိုခံပြီးတော့တပါးတဲ့တရင်သုံးတာချမ်းသာလိုက်တာလို့ဒါမျိုးယေစွာဘုရားမိတ်တော်မူခဲ့တယ်။တပါးတဲ့နေရတာတိတ်ချမ်းသာတာပဲဒါမျိုးလေးဖြစ်ခဲ့တယ်။အဲ့တော့ဒါဝီရည်ရွယ်ပြီးတော့ရွှေဦးမင်းဆရာတော်ကြီးကမိတ်တော်မူခဲ့တာစိတ်တဝိဝေကဆိုတာကတော့ရွှေမင်းဆရာတော်ကြီးဟာစာပေတွေကိုကြည်ပိဋကစာပေတွေကိုရေးသားပိဋကစာပေအဲ့တော့စာပေကြည့်စာပေရေးသားနေတော့စာပေထဲမှာဘသူနဲ့တွေ့လဲဆိုတော့ဖះနဲ့တွေ့တယ်တဲ့ဘသူနဲ့တွေ့လဲဖះနဲ့တွေ့တော့ဖះနဲ့တွေ့တော့အကုသိုလ်စိတ်ဖြစ်ဖို့မလွယ်တော့ဘူးပေါ့ကုသိုလ်စိတ်ပဲဖြစ်နေတယ်အဲ့မှာစိတ်တဝိဝေကဆိုတာဒါကိုပြောတာအကုသိုလ်စိတ်တွေကိလေသာတွေကင်းရှင်းနေတယ်တဲ့နောက်ရှင်သာရိပုတ္တရာအကြောင်းရှင်သာရိပုတ္တရာနဲ့မြတ်စွာဘုရားနဲ့တရားဆွေးနွေးတာတွေအကြောင်းဒါတွေကိုသင်ယူရတဲ့အခါရေးသားတဲ့အခါရှင်သာရိပုတ္တရာနဲ့တွေ့စာထဲမှာတွေ့နေတာတခါအနာထပင်တရေဝိသာခာတို့ကမြတ်စွာဘုရားစီလာတယ်ဘလို့ဘလို့လျှောက်တယ်မြတ်စွာဘုရားကဘလို့တရားဟောတယ်အဲ့တော့အရိယာတန်ခါဖြစ်တဲ့အနာထပင်တို့ဝိသာခာတို့ ਨੇ စာထဲမှာတွေ့လို့ဒီရောရိုးရိုးလူတွေ ਨੇ တွေ့ရင်အကုသိုလ်ဖြစ်တာပေါ့အရိယာတန်ခါတွေရှင်သာရိပုတ္တရာရှင်အာနန္ဒာတို့ ਨੇ တွေ့တယ်ဖရာရှင် ਨੇ တွေ့တယ်အရိယာသူတော်ရှင်တွေဖြစ်တဲ့အနာထပင်တရေဝိသာခာတို့ ਨੇ တွေ့နေတယ်ဆိုတော့လောဘဒေါသတွေနဲ့သူအဖြစ်နဲလိုက်တာအဲ့ဒီမှာစိတ်တဝိဝေကဆိုတာဖြစ်သွားတာစိတ်တဝိဝေကဖြစ်သွားလို့ရှိရင်ဘာဖြစ်လဲနိဗ္ဗာန်ချမ်းသာဆိုတာကိလေသာနဲ့သွားရင်နေသွားတာအဲ့ဒီကိလေသာတွေကုန်တဲ့နေရဟန္တာဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုတာဒါဆိုရင်ဥပရိဝိဝေကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သွားတာပဲဒါကိုရည်ရွယ်ပြီးတော့ရွှေဦးမင်းဆရာတော်ကြီးကကြောက်လို့ပဲချွေရန်နည်းနည်းပါးပါးနဲ့နေပါတယ်တန္တရာကိုကြောက်လို့လို့ဒီလိုဒိဗ္ဗေမျိုးနဲ့မိန်လိုက်တော့အဲ့ဒီမှာတောင်ဖီလာဆရာတော်လောင်းဖြစ်တဲ့ရှင်မုဏိတာကောတာဟာတန်ဝေကတွေရသွားတယ်။ဩငါကတော့မကြောက်တတ်သူဖြစ်ပါပေါ့လား။ဒီမှာတန်ဝေကတစ်ချက်ရသွားခဲ့။နောက်တခါဘုန်းကြီးတို့မင်းဆရာဖြစ်တဲ့ရှင်မုဏိတာကောတာကရွှေဦးမင်းဆရာတော်ကြီးကိုပါလာတဲ့တာလုံမင်းတရားတို့မင်းရဲ့ကျော်စွာတို့အင်ရှင်မင်းတို့ရှင်ပြန်တို့ကကိုးကွယ်တဲ့ဆရာတော်ဆိုတော့ပါလာတဲ့ပစ္စည်းလေးတွေလှူတာပေါ့လူတော့သင်္ကန်းထွေးဆုံးလှူတယ်ရွှေဦးမင်းဆရာတို့ရဲ့ရွှေစည်းကုံအားလှူပါဤနောက်တကနှစ်ထပ်သင်္ကန်းလှူတယ်ရွှေစည်းကုံအားလှူပါဤတပိတ်လှူတယ်လှူလိုက်တဲ့တပိတ်ကိုလည်းရွှေစည်းကုံအားလှူပါဤဆရာတော်ကြီးကသူကိုယ်တိုင်မတုံးမဲနဲ့ရွှေစည်းကုံဖျားကိုမှန်းပြီးတော့လှူဒန်းလိုက်တယ်စိတ်ထဲကဘယ်လိုလဲဆိုတော့ယဟန်ဖြစ်ကိုရနေပါလျက်နဲ့မင်းဆရာအဖြစ်ပြုလုပ်နေခြင်းဟာအကျိုးမရှိဘူးဒီလိုသိစေခြင်းလို့မိန်းနာဆုံးမလိုက်တာပညာရှိနည်းနဲ့ဆုံးမလိုက်တာ အဲ့တော့ယဟန်ဖြစ်ဆိုတာကအစာစားတယ်မြတ်စွာဘုရားကကဲအလုံးပြန်ဆိုရအောင်မိမိရရှိထားတော်မိမိနင်းသင်လျော်တော်အဝအစာဖြင့်ရှောင်ရဲကျေနဲ့လွယ်ခြင်းအဲ့တော့မြတ်စွာဘုရားကယဟန်ခံပြီဆိုရင်တိမ်ကမဆင်းခင်မှာဆုံးပါပါတဲ့တိမ်ကမဆင်းခင်ပဲပြောလိုက်တိမ်ကဆင်းသွားမှဆိုရင်နောက်ကျနေဘလို့လဲအစင်တန်းမြင်တဲ့ယဉ်ကျေးတဲ့တတ္တဝါဆိုတာအဝဝရတယ်အဝကိုဘလို့ဒီလိုဖြည့်ရှင်းမလဲမြတ်စွာဘုရားကလူတန်းတဲ့သူမရှိဘူးဆိုရင်လိုက်ပြီးအလူမခံပါနဲ့မရှိကြောင်းမပြောပါနဲ့ပန္တကူသင်္ကန်းဝတ်ပါပန္တကူသင်္ကန်းဈေးတို့သုတ်တန်းတို့ကကောက်ပြီးတော့ချုပ်ဆက်ဝတ်အဲ့တော့ပန္တကူသင်္ကန်းဝတ်ပြီးတော့သာသနာလုံးလုံးပါဒါမျိုးမြတ်စွာဘုရားကဥပိ္ပဇေဆရာတွေကိုဆုံးမခိုင်းတာတယ်အဲ့တော့မြတ်စွာဘုရားရဲ့အလိုတော်ကအဝစာနဲ့ပတ်သက်လို့ရာသမြနဲ့ရောင်ရဲကျေနဲ့လွဲအလုံးလုံးနိုင်ဖို့တိကအစာတောင်းနဲ့ပတ်သက်လို့မြတ်စွာဘုရားကအိမ်စဉ်တိုင်းဆုံးခံစားပါရဟန်းခံကလေးရဲ့တပိတ်တင်ငယ်ပြည့်စုံပြီလားဒါမျိုးမေးခိုင်းတယ်ပြည့်စုံပါပြီဆိုရင်အဲ့ဒီကိုယ့်ရဲ့ခြေတလုံးစွန်းအားကိုပြီးပြီးတော့ဆုံးခံစားပါဗာလိစားခြင်းလိုက်တာဗာလိရဲ့ဘုန်းကြီးနဲ့တင့်တော်တယ်အရေးမြတ်တော်အလှမခံပါနဲ့ဒါမျိုးမေးခဲ့တယ်အဲ့တော့အစာတောင်းတဲ့ပတ်သက်ရင်လည်းပဲဆုံးခံစားရသည်များနဲ့ကိုကျင်းမကြီးနဲ့တင့်တော်လာလေးနဲ့ရောင်ရဲကျေနဲ့လွယ်ရသော်ဘုရားကယဟန်ခံကလေးရဲ့တိမ်ကမဆင်းခင်မိမ့်ဖို့ဆုံးမဖို့မှာခဲ့တာနောက်ပြီးတော့ဘုန်းကြီးတို့ကျောင်းအိယာနေရာနဲ့ပတ်သက်ပြီးတော့တစ်ပင်ရှိရင်ကျောင်းရှိတာပဲကျောင်းဆောက်ခြင်းလို့ကျောင်းကမလုံလောက်ဘူးဘာလို့ဆောက်ခြင်းတာဘာလို့လူသားမအရေးမြတ်တောင်မပြောနဲ့ဘုန်းကြီးတို့တောင်မျိုးမာကနာအောင်ဆရာတော်ကြီးကျောင်းဘုန်းကြီးခဏတိုင်းပြောတယ်စာချစီရာအကြောင်းမရှိဘူးတစ်ပင်အောင်မှာချတယ်တရားဓမ္မတွေကိုအာတန်ဃာတွေစာချဖို့အကြောင်းမရှိဘူးလုံးဝမညီဘူးအလှလည်းမခံဘူးအရေးမြက်လည်းမပြောတစ်ပင်အောင်မှာစာချသွားခဲ့ပါတယ်အဲ့တော့ဒါဟာသူတော်ကောင်းတွေရဲ့စိတ်တဲ့ဘုရားရှင်ရတဲ့တစ်ပင်ရှိရင်အကြောင်းရှိတာပဲအဲ့တော့တစ်ပင်အောင်မှာနေပြီးတော့နေလို့ရတယ်အကြောင်းအတွက်လူမခံပါနဲ့ဒါမျိုးမင်းခဲ့တယ်ဒါကြောင့်မိမိရရှိထားတဲ့တိုက်တာအသုံးဆောင်ဒါတွေနဲ့ရောင်ရဲကြေနဲ့လွယ်ပါဒါမျိုးမင်းခဲ့တယ်ခုလည်းပဲဘုန်းကြီးတို့ရွှေဦးမင်ဆရာတော်ကြီးကမင်းဆရာဖြစ်တဲ့တောင်ပီလာလောင်းဆရာတော်ကိုခုနကသင်္ကန်းကောင်းကြီးတွေနှစ်ထပ်သင်္ကန်းတွေရှင်ပြန်ကိုကိုွယ်တဲ့ဆရာတော်ဆိုတော့ကောင်းကောင်းကြီးတွေရှိမှာပေါ့အဲ့တော့ဓာရီကိုလှူတဲ့အခါရွှေစည်းကုံကလှူပါဤနှစ်ထပ်သင်္ကန်းလှူလေရွှေစည်းကုံကလှူပါဤတပိတ်လှူလေရွှေစည်းကုံကလှူပါဤဒိဗေယရဟန်းဖြစ်ကိုရနေပါလျက်မြတ်စွာဘုရားဟောထားပါလျက်နဲ့မင်းဆရာအဖြစ်ပြုလုပ်နေခြင်းဟာအကျိုးမရှိပါဘူးဒါလေးကိုတန်ဝေကရစေခြင်းတို့သိစေခြင်းတို့လှူတာတဲ့ဒါဟာဆရာတော်ကြီးရဲ့နှလုံးသွင်းတောင်ပီလာဆရာတော်ကိုအနုနီးနဲ့ပညာပေးပြီးတော့ဆုံးမနေတာအဲ့တော့ဘုန်းကြီးတို့ယနေ့ခေတ်မှာဘုရားရှင်ရဲ့အာဘုံလွန်ခဲ့တဲ့နှစ်ပေါင်း389ခုနှစ်လောက်ကဖြစ်ပျက်သွားတဲ့ရွှေဦးမင်ဆရာတော်တောင်ပီလာဆရာတော်လောင်းဆရာတော်တို့ရဲ့ဖြစ်စဉ်လေးတွေကိုကြည့်ရင်ယနေ့ရှက်စရာကောင်းလိုက်တာဘုန်းကြီးတို့အင်မတန်မှရှက်စရာကောင်းတယ်။ဘာလဲဆိုတော့တန်ခါလောကမှာလည်းပဲငါတကားတကမချမ်းသာတဲ့သူအာနာရှိတဲ့လူဒါမျိုးတွေကဘယ်တော့မှလာသွားတယ်ဂုဏ်ယူမဆုံးပြောနေကြတာ။ရွှေဦးမင်ဆရာတော်ကြီးရဲ့ဇကားနဲ့ဆိုရင်အကျိုးမရှိလိုက်တာမြတ်စွာဘုရားကဇာဝနည်းရေးအတွက်သင်္ကန်းဝတ်လာတာမဟုတ်ဘူး။ဇာဝနည်းရေးဆိုတာသာသနာအလုပ်လုပ်နိုင်မှုအထောက်ပံ့ပစ္စည်းဖြစ်တယ်ဒါမျိုးလေးတွေဘုန်းကြီးတို့မိတ်ခဲ့တာအဲ့တော့ဘလောက်ကြည်ညိုစရာကောင်းလဲလွန်ခဲ့တဲ့နှစ်ပေါင်း389လောက်ကစကိုင်းမြို့မှာဖြစ်သွားတဲ့အဖြစ်ပြက်ကလေးဟာအင်မတန်မှဆွဲမက်စရာကောင်းတဲ့သမိုင်းခွက်လေးတစ်ခွက်ဒီလိုပြောရင်ရတာပေါ့အဲ့တော့မိမိတို့အနေနဲ့ဒီလောက်ကြီးကျင့်နိုင်ဖို့မလိုပါဘူးဒါလေးတွေကိုကြည်ညိုပြီးတော့ကိုရသည်များနဲ့အဝတ်စားလေးနဲ့ကိုရဲ့တူတွေတူမတွေကိုရဲ့မျိုးဆက်တွေကိုကျောင်းရဲ့ကျင်းနဲ့လွဲဖို့အဝတ်စားကိုကြောင်းပြုပြီးစာရိတ္တတွေမဖောက်ပြားဖို့စိတ်တည်းလောဘဒေါသအစွန်းမထွက်ဖို့ဒါလေးတွေဝိုင်းဝန်းပြီးတော့လုပ်ရမြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေစွာနေထိုင်နီးဒါလေးတွေဖြစ်သွားမှာပေါ့အဲ့တော့ဒါလေးတွေကတိတ်ပြီးတော့ကောင်းတယ်ခုခေတ်မှာကဘာတစိမ့်ရတယ်ဘာပွဲတွေရတယ်ဘယ်လိုပုံကူမျိုးကြီးကကိုကွယ်နေတယ်တထေးတွေကဝိုင်းဝိုင်းလဲနေတာဒါတွေကိုဂုံယူနေတဲ့ခေတ်ကြီးဖြစ်သွားတယ်အဲ့တော့ဘုန်းကြီးတို့တမိုင်းဟာတမျိုးတစ်ပုံပြောင်းလဲလာတယ်။အဲ့တော့လွန်ခဲ့တဲ့နှစ်ပေါင်း389နှစ်လောက်ကစကိုင်းမြို့မှာဖြစ်သွားခဲ့တဲ့ဒီတမိုင်းခွက်လေးမှာဘူးပဲဘုန်းကြီးတို့ရွှေဦးမင်ဆရာတော်ကြီးကစကိုင်းမြို့မှာတရင်သုံးတဲ့တောင်ပီလာဆရာတော်လောင်းကိုဆုံးမကျင်တာ ရှမ်းဖြစ်ကိုရနေပါလျက်မြတ်စွာဘုရားသာသနာကြီးနဲ့တွေ့နေပါလျက်နဲ့ဒီလိုဘုန်းကြီးတို့နှစ်သာရမရှိတဲ့ဆွမ်းသင်္ကန်းကျောင်းစီအကောင်းကောင်းကြီးတွေမမောနေမယ်တရားဓမ္မတွေလှူတာကိုမခံနေမယ်ဒါဟာအကျိုးမရှိပါဘူးရှက်စရာကောင်းလိုက်တာဒီလိုသဘောမျိုးနဲ့ဆုံးမသွားတာအဲ့တော့ဘုန်းကြီးတို့တောင်ဖီလာလောင်းဆရာတော်ကရွှေဦးမင်ဆရာတော်ကြီးကိုမေးလျှောက်တယ်ဘာကျမ်းစာတွေနဲ့ရေးနေတာလဲဗျာဒီတော့ရွှေဦးမင်ဆရာတော်ဝီနီငါးချမ်းပါဠိတော်တွေရေးနေပါတယ်လို့ပြောတော့ယူကြည့်လိုက်တဲ့အခါသူရေးနေတဲ့စာတဲ့ရွှေဦးမင်ဆရာတော်ရေးတဲ့စာကစောနေတယ်တက္ကရာအဖြစ်စောနေတဲ့အခါကျတော့ဘုန်းကြီးတို့တောင်ဖီလာကျောင်းပြန်ရောက်တဲ့အခါကျတော့ဘာလုပ်လဲဆိုတော့သူရေးထားတဲ့ကျမ်းစာတွေကိုရွှေဦးမင်ဆရာတော်ရေးပြီးသားရှိနေတဲ့အတွက်ဇေဒီထဲမှာထပ်နာပြီးတော့ပူဇော်လိုက်တယ်တဲ့ဘလောက်များစိတ်ထားကောင်းလိုက်လဲဘုန်းကြီးတို့ယနေ့ခေတ်မှာကိုလုံးတဲ့လုံးလေးလူသိစေခြင်းလိုက်တာကိုရေးတဲ့စာလေးကတွင်ကျယ်စေခြင်းလိုက်တာကိုရေးတဲ့ကျမ်းစာကိုသာသနာဆုံးသည့်တရားအောင်တီးပါစေဆုတောင်းလိုက်ကြတာခုရွှေဦးမင်ဆရာတော်ထံကပြန်လာတဲ့ကတောင်ပီလာဆရာတော်ကရွှေဦးမင်ဆရာတော်ရေးတဲ့ကျမ်းစာကကောင်းနေတယ်စောလဲစောနေတော့သူ့ရဲ့ကျမ်းစာတွေကိုဖျားတီးတဲ့ကထပ်နာလုတ်ခဲ့တယ်တချို့သမိုင်းတွေကတော့မိပူဇော်လိုက်တယ်လို့လေဒီလိုလဲဆိုကြတာပေါ့နောက်ပြီးတော့ဒီလိုနဲ့ဘုန်းကြီးတို့တောင်ပီလာလောင်းဆရာတော်ကပြန်ကြွသွားတယ်အဲ့ဒီမှာလူသူတော်ကနေပြီးတော့ရွှေဦးမင်ဆရာတို့ကိုရောက်တယ်ဆရာတော်တဲ့သူများကတရားတရားနဲ့လှူတဲ့ပစ္စည်းကိုသူတစ်ပါးတရားတရားပြက်အောင်ရွှေစီကောင်ကလှူပါဤရွှေစီကောင်ကလှူပါဤလို့မိန့်တယ်အဲ့ဒါသူတစ်ပါးရဲ့တရားတရားကိုဖြည့်စည်ရမရောက်ဘူးလားဖေ啊လို့လူသူတော်ကရွှေဦးမင်ဆရာတော်ကိုရောက်တယ်ဆိုလိုတာကဘာလဲဆိုတော့ဘုန်းကြီးတို့တန်ဃာတွေမှာလူတွေရဲ့တရားတရားကိုထိန်ရမယ်တောင်းရှိတယ်မထိန်ရင်အာဘတ်တဲ့ဘာလဲဆိုတော့လူတွေလှူတဲ့ပစ္စည်းကိုပစ္စလက်ကမသုံးအောင်ခုလည်းပဲဘုန်းကြီးတို့တောင်ပီလာလောင်းဆရာတော်ကလှူတယ်ရွှေဦးမင်ဆရာတို့ရဲ့ရွှေစီကောင်ကလှူပါဤဆိုတော့ဟိုက30ကျင်းလို့လှူတယ်ဟိုကချက်ချင်းပဲပြန်လှူပြစ်တော့တရားတရားတွေပြန်ပြန်သွားမလားလူသူတော်ကစိတ်မကောင်းစွာနဲ့ရှောက်တော့ရွှေဦးမင်ဆရာတော်ကဗာမိတ်လဲဆိုတော့သူတော်တဲ့ငါကမင်းဆရာကိုဆုံးမကျင်လို့ပြောလိုက်တာပါတဲ့မင်းဆရာဒီကနေပြန်သွားတဲ့အခါမှာစကိုင်းကမြင့်အနီးမှာတီဆောက်ထားတဲ့လေးတဲ့เจ้าကိုဝင်ဝွန်မှာမဟုတ်တော့ဘူးတဲ့အကယ်၍နဲ့လေးတဲ့เจ้าကိုဝင်ဝွန်သေးတယ်ဆိုရင်တော့လောကမှာအလွန်ယောက်ျားအာဃယောက်ျားပဲတဲ့ဆိုလိုတာကငါဆုံးမလိုက်တာငါပြောလိုက်တဲ့ဩဝါဒစကားကိုနာယူပြီးတော့ဒီကပြန်ရင်လေးတဲ့เจ้าမင်းကိုယ်ွယ်တဲ့เจ้าမှနေမှာမဟုတ်တော့ဘူးတောထွက်လိမ့်မယ်တောမထွက်ဘဲနဲ့နေရင်လည်းပဲအာဃအာဇာနီယောက်ျားလို့ငါကတမတ်မယ်ဆိုတော့မိန်လိုက်တယ်အဲ့တော့တောင်ပီလာလောင်းဆရာတော်ကလည်းပဲပြန်ရောက်တဲ့အခါစကိုင်းမြို့မြကန်းကြီးမှာစောက်ထားတဲ့လေးတဲ့เจ้าကိုမဝင်ဘဲနဲ့ဘုန်းကြီးတို့ယခုလက်ရှိတောင်ပီလာတော်ရတယ်ကိုတန်းကြွားပြီးတော့တော်ရစောက်တည်သွားခဲ့ပါတယ်။နောက်ပြီးတော့တော်ရစောက်တည်သွားတဲ့အခါတာလွန်မင်းတရားကြီးနဲ့မင်းရဲကျော်စွာတို့ကသူတဲ့ငါအရင်ဥအောင်ရှားတယ်။ရှားတော့ဤတော်ဖြစ်တဲ့မင်းရဲကျော်စွာစလင်းစားမျိုးစားကအရင်တွေ့သွားတဲ့ဆရာတော်နဲ့တောင်ပီလာကျောင်းမှာတွေ့တော့ဇေတွန်ရွှေကျောင်းကြီးဆောက်လုပ်ပြီးတော့လူတန်းနေတဲ့ဒါကလွန်ခဲ့တဲ့နှစ်ပေါင်း389နှစ်ခုစကိုင်းမြို့တည်တာကနှစ်ပေါင်း900ပြည့်သွားပြီခုဇူလိုင်လ26 29 28မှာကျင်းပတယ်ဘုန်းကြီးဟောကျင်တဲ့တရားကမြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်နည်းတဲ့အဲ့တော့တောင်ပီလာဆရာတော်ကလည်းပဲရှိသမျှပစ္စည်းတွေကိုစွန့်ပြီးတော့တောထွက်တော်မူသွားခဲ့ပါတယ်မင်းဆရာလောက်ရတာကိုရှက်သွားခဲ့ပါတယ်ရွှေဦးမင်းဆရာတော်ကြီးအားလည်းပဲဘုန်းကြီးတို့သာသနာမှာကျန်စာရေးရေးသားပြီးတော့တော်ထဲမှာပဲလူသူတို့တယောက်နဲ့အဖော်ပေါင်းကိလေသာအဖော်ပေါင်းကင်းမဲ့စွာနဲ့ငြိမ်းချမ်းစွာနဲ့တည်င်းသုံးသွားခဲ့တောင်ပီလာဆရာတော်ဟာနောက်ပိုင်းမှာဘုန်းကြီးတို့မင်းရဲ့ကျော်စွာရှောက်ထားတဲ့အတွက်ယတဝဒနာဝတ္ထုဆိုတာမြန်မာစာပေမှာယနေ့တိုင်ရှိနေပါသေးတယ်နောက်ပြီးတော့ဘုန်းကြီးတို့ဝိနည်းတို့လို့ခေါ်တဲ့တရားသူကြီးလုံးမဲ့ဆရာတော်ကြီးလက်ဆွဲပြစ်တဲ့ဝိနည်းလင်္ကာရတီကာပထမတွဲဒုတိယတွဲဘုန်းကြီးတို့လည်းပဲကျောင်းနေပါတယ်အမှုဖြစ်လို့ဆုံးဖြတ်ရရင်အဲ့ဒီစာအုပ်ပဲပြန်ပြီးတော့လက်ဆွဲလုပ်ကြည့်နေရတယ်အဲ့ဒီလိုနာမည်ကြီးထင်ရှားနေတဲ့သာသနာအတွက်ကြိုးများတဲ့ကျမ်းစာတွေကိုတော်ထဲမှာနေပြီးတော့ရေးသားသွားခဲ့ပါတယ်အဲ့တော့ဆရာတော်ကြီးဟာဘာပစ္စည်းပစ္စည်းရမှာမရှိဘဲနဲ့ဘုရားရှင်ရဲ့အဆုံးမသာသနာအောက်မှာပျော်သွားခဲ့ပါတယ်တဲ့အဲ့တော့ဝူရည်အတွက်စားရည်အတွက်တိုက်တာသုံးဆောင်အတွက်ဘာမှကြောက်ကြမရှိဘဲနဲ့ရာသမြန်နဲ့ရောင်ရဲ စာပေနဲ့ပြောတော့ဘာဝနာတစ်ခုခုနဲ့ပြောပြီးတော့တော်ထဲမှာပဲတရင်သုံးပြီးတော့ဖျားရှင်ရဲ့အရေးအောင်မှာနေပြီးတော့သာသနာတောင်းလို့ပြီးတော့ပါရမီတွေဖြည့်သွားခဲ့ပါတယ်ဒီအကြောင်းလေးကိုဘုန်းကြီးကမြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်နီးဒုတိယပိုင်းဖြစ်နေဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်လေးကိုနာယူပြီးတော့ယနေ့ရွှေစင်ပင်မိသားစုနဲ့တကွာတရားနာပရိသတ်တွေဟာစာရေးနဲ့ပတ်သက်လို့ဝရေးနဲ့ပတ်သက်လို့တိုက်တာသုံးဆောင်နဲ့ပတ်သက်လို့မြတ်စွာဘုရားကမရှာနဲ့ဟောတာမဟုတ်ဘူးကြိုးစားရှာရှာပြီးရင်ญาติမြနဲ့ရောင်ရဲญาติမြနဲ့မရောင်ရဲရင်ဒုစရိုက်မှုတွေလုပ်ပြီးတော့ဖျားမကြိုက်တဲ့တွေလုပ်ပြီးတော့စီပွားရှာလို့ရှိရင်ဖျားဆုံးမသာသနာပြင်ပတ်ရောက်ပြီးတော့နောင်တတရားတွေနဲ့သေဆုံးအပေကြာသွားနိုင်တယ်ဒါကြောင့်ဒီတရားလေးကိုဆင်ခြင်နိုင်အောင်လေ့လာကျင့်သုံးနိုင်အောင်မြတ်ဗုဒ္ဓသာသနာ၌ပျော်ရွှင်ချမ်းမြေ့စွာနေထိုင်နီးဒုတိယပိုင်းကိုဘုန်းကြီးဟောပေးပါဒီတရားတော်ကိုနာယူပြီးတော့ဆင်ခြင်စဉ်းစားလက်တွေ့ကျင့်သုံးနိုင်ကြပါစေလက်တွေ့ကျင့်သုံးပြီးတော့နှလုံးသားထဲမှာပါရမီတွေရင့်တန်ပြည့်ဝကမဉ္ဉံဘူဉ္ဉံဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း